Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2015ခုနှစ် November 18ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ဒီညနေခင်းအစီအစဉ်မှာတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တနာရီတိုးချက်တင်ဆက်နေတာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါသတင်းတွေကိုနန်းလောင်တဲ့အထူးကြီးညာပေးတော့မှာဖြစ်ပါတယ်ဆီးရီးယားနိုင်ငံက IS အကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်တွေကိုပြင်သစ်နိုင်ငံကဒီကနေ့ဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေဟာနိုင်ငံသမိုင်းမှာကဏ္ဍသစ်တစ်ခုဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ခီလီကကြိုဆိုလိုက်ပါတယ်အခုလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ကောင်းပါပြီကိုရန်နိုင်ဖိလစ်ပိုင်မှာကျင်းပတော့မယ့် APEC ထိပ်သီးညီလာခံအကြိုနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲမှာတော့
Everyone had expressed their condolences to the families of the victims for the
ဒါကတော့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပါရီမြို့အကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့ဝန်ထမ်းကြောင်းပြောဆိုသွားတာပါအဲ့ဒီကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သူဒေါခင်ဆိုဝင်းတိုက်ရိုက်သတင်းပေးပို့ထားတာကိုသတင်းအစီအစဉ်အပြီးမှာနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA တို့တိုက်ပွဲတွေဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းပြောပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ရွေးကောက်ပွဲအထူးအစီအစဉ်မေးမြန်းချက်တွေသတင်းလွှာတွေကိုတင်ပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရယ်နိုင်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင
်ဆီးရီးယားနိုင်ငံက IS အကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်တွေကိုပြင်သစ်နိုင်ငံကဒီကနေ့ဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေပါတယ်ပါရီမြို့ကိုပြီးခဲ့တဲ့သတင်းဘက်ကအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း129ယောက်ထပ်မနေသေးဆုံးရပြီးတဲ့နောက် IS အဖွဲ့ကသူတို့မြို့တော်လို့ပြောထားတဲ့ record ကိုအချိန်တိုးမြင့်ပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်စစ်ဌာနချုပ်တစ်ခုနဲ့အဖွဲ့ဝင်တက်စုဆောင်တဲ့နေရာတစ်ခုကိုပြစ်မှတ်ထားတဲ့ဒီနေ့တိုက်ခိုက်မှုတွေကိုပြင်သစ်တိုက်လေရင်ဆယ်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ပြစ်ခတ်မှုတွေနဲ့ဘုံခွဲတိုက်ခိုက်မှုတွေကိုစီစဉ်ခဲ့တဲ့နေရာလို့ဆိုတဲ့ဆီးရီးယားကစစ်သွေးကြွတွေကိုညတာထောက်ထားမနေပဲတိုက်ခိုက်သွားမယ်လို့ပြင်သစ်သမ္မတ François Hollande ကလည်းအခိုင်အမာပြောထားပါတယ်တန်လာနေညာကဖော်ရီမျိုးရောကိုတွားရောက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကိုလည်းပြင်သစ်သမ္မတကဒီကနေ့လက်ခံတွေ့ဆုံခဲ့ပါတယ်။ Dash အဖွဲ့ကိုနေနည်းချေမှုန်းသွားမယ်လို့အထိပ္ပယ်ရတဲ့စကားကို Mr. Kerry ကပြင်သစ်ဘာသာနဲ့ပြောပါတယ်။ IS အကြမ်းဖက်အဖွဲ့ကို Arabic ဘာသာစကားနဲ့ခေါ်ဆိုတဲ့နာမည်ကိုသူကသုံးဆွဲပြောဆိုတာဖြစ်ပြီးတော့အဲ့လိုနေနည်းဖို့လမ်းကြောင်းမှန်ပေါ်မှာရောက်နေပြီလို့လည်း Mr. Kerry ကပြောပါတယ်ခင်ဗျာ။
ပြခဲ့ရလကအီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွဲပေါ်မှာလေရင်ပြတ်ကျသွားတာဟာအကြမ်းဖက်လုပ်ရကြောက်ဖြစ်တယ်လို့ရုရှားလုံခြုံရေးဆိုင်ရာဌာနအကြီးအကဲကပြောလိုက်ပါတယ်။ဖောက်ခွဲရေးပစ္စည်းတွေကိုအပြက်စီတွေမှာရောလေရင်ပေါ်ကခီးဆောင်အိတ်တွေထဲမှာပါတွေ့ရတယ်လို့ဆိုပါတယ်။ TNT ရန်1.5ကီလိုဂရမ်နဲ့လက်ဖြစ်လုပ်ထားတဲ့ဖောက်ခွဲရေးပစ္စည်းကြောင့်ပောက်ကွဲခဲ့တယ်ဆိုတာကို Federal လုံခြုံရေးဌာန FSB အကြီးအကဲ Alexandra Bonikov ကပြောတယ်လို့ရုရှားအစိုးရကဆိုပါတယ်။ဖောက်ခွဲမှုရဲ့လက်သေးဘယ်သူပဲဖြစ်ပါစေရှာဖွေအပြစ်ပေးသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအခိုင်အမာပြောပြီးကျူးလွန်သူတွေကိုဖော်ထုတ်နိုင်ရေးရုရှားနဲ့မဟာမိတ်တွေအကူအညီပေးကြဖို့နှိုးဆော်လိုက်ပါတယ်။အီဂျစ်ပပန်းဖြေစခန်းရှမ်အယ်ရှစ်ကနေရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကိုအောက်တိုဘာလ31ရက်နေ့ကပြန်တန်းသွားတဲ့မက်ထရိုဂျက်လေကြောင်းလိုင်းက A321 ခရီးရဲ့တင်လေယာဉ်ဟာဆိုင်းနိုင်ကျွန်းဆွယ်မြောက်ပိုင်းမှာပြတ်ကျသွားတာကြောင့်လေယာဉ်မော်ပါလူ124ယောက်စလုံးသေဆုံးသွားပါတယ်။ IS စစ်သွေးကြွတွေနဲ့အချိတ်ဆက်ရှိတယ်လို့ဆိုရဲစစ်သွေးကြွတွေကသူတို့လက်ချက်လို့ကြေညာပါတယ်။ပြပအစိုးရအများပြားကလည်းလေယာဉ်ပြတ်ကျတာဟာဖောက်ခွဲရေးပစ္စည်းတစ်ခုကြောင့်ဖြစ်တယ်လို့ယုံကြည်တဲ့အကြောင်းပြောထားကြတာပါ။
ဟူတီသဘုံတွေရဲ့တိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့မတ်လကတည်းကဆော်ဒီအာရေဗျနိုင်ငံကိုထွက်ပြေးတိမ်းရှောင်နေရတဲ့ယေမန်သမ္မတအဗ်ဒူရဘူမန်ဆူဟာဒီဟာယေမန်နိုင်ငံကိုအင်ကာနိကဒုတိယအခြေမြောက်ပြန်သွားခဲ့ပါတယ်။ယေမန်သမ္မတဟာဒီဟာနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အေဒီမြို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒါပြင်သူဟာပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကလည်းအေဒီမြို့ကိုခေတ္တတွားရောက်ခဲ့ပါသေးတယ်။ဟူတီသဘုံတွေဟာလွန်ခဲ့တဲ့10လကမြို့တော်ဆာနာကနေတောင်ပိုင်းကိုထိုးစစ်ဆင်ခဲ့ပြီးတဲ့နောက်အေဒီမြို့ကိုသိမ်းယူခဲ့တာဖြစ်ပါတယ်။အဲ့နောက်တော့သူတို့ဟာဆော်ဒီအာရေဗျဥဆောင်တဲ့ညမောင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်အစိုးရတပ်တွေရဲ့မြေပြင်ထိုးစစ်တွေနဲ့ရင်ဆိုင်ခဲ့ရတာကြောင့်နောက်ပိုင်းမှာအီရင်မျိုးကနေပြန်ပြီးတော့ဆုတ်ခွာခဲ့ရတာပါညမောင်းတပ်ဖွဲ့တွေဟာတပုံတွေကိုထိုးစစ်ဆင်နေရတဲ့အမြပြီးခဲ့တဲ့လပိုင်းတွေအတွင်းမှာသမရဟာဒီအစိုးရအစိုးရအဖွဲ့ဝင်တွေဟာအီရင်မျိုးအပြင်ဘက်ကနေအစိုးရတာဝန်တွေကိုထမ်းဆောင်ခဲ့ကြပြီးသမရဟာဒီကတော့အများအဖြစ်ဆော်ဒီအာရေဗျမှာရှိနေခဲ့တာဖြစ်ပါတယ် ယမန်နိုင်ငံမှာတပုံတွေနဲ့ဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအရသားအများစုပါဝင်လူပေါင်းထောင်နဲ့ချီတေဆုံးပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဒေါက်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့အပေါ်မှာဂုဏ်ယူကြောင်းဥရောပကွန်မရှင်အဖွဲ့ရဲ့ဒုဥက္ကဋ္ဌဖက်ဒရီကာမော်ဂရီနီကပြောကြားလိုက်ပါတယ်။ဥရောပကွန်မရှင်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်တဲ့မစ်မော်ဂရီနီက NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကိုဒီကနေ့အင်္ဂါနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်တယ်လို့ EU ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမျိုးသားစီလုံးညီညွတ်ရေးနဲ့ပြန်လည်တင်မြှင့်ရေးအတွက်ဒေါက်အောင်ဆန်းစုကြည်ရဲ့ပြောဆိုနေကြနေရာတွေကိုလက်ခံကြိုဆိုတယ်လို့လည်းသူကပြောပါတယ်။ခုချိန်ဟာအမျိုးသားပြန်လည်တင်မြှင့်ရေးဆွေးနွေးပွဲတွေကနေတဆင့်ငြိမ်းချမ်းစွာအသွင်ကူးပြောင်းမှုဖြစ်ရေးကိုဥတီလှုံ့ဆော်သွားဖို့အရေးကြီးတဲ့အချိန်ဖြစ်တာကြောင့်ပါတီအားလုံးအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့အရေးကြီးတယ်လို့မစ်မော်ဂရီနီကပြောလိုက်ပါတယ်။ဒါအပြင်ဥရောပသမ္မတအနေနဲ့မြန်မာနိုင်ငံရဲ့အကူပြောင်းကာလမှာမိကောင်းဆွေကောင်းအနေနဲ့ကူညီထောက်ပံ့သွားဖို့အဆင်သင့်ရှိနေတယ်လို့လည်းအလေးပေးပြောကြားလိုက်ပါတယ်။မစ်မော်ဂရီနီနဲ့ဒေါက်အောင်ဆန်းစုကြည်တို့ဟာလာမယ့်အသွင်ကူးပြောင်းရေးကာလအတွင်းမှာဆက်လက်ဆက်သွယ်သွားမယ်လို့လည်းပြောကြားလိုက်ပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြန်မာနိုင်ငံမှာမကြာသေးခင်ကကျင်းပပြီးသွားတဲ့ရွေးကောက်ပွဲတွေဟာနိုင်ငံသမိုင်းမှာကဏ္ဍတစ်တစ်ခုဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံကလူထုအားလုံးအတွက်လူခွင့်ရေးအခြေအနေတိုးတက်စေဖို့သက်ဆိုင်သူအားလုံးနဲ့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူ့ရဲ့တန်တိတ်ထံကိုလည်းထပ်ပြီးတော့အာမခံပြောဆိုပါတယ်။လူထုကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်တာဖြစ်ပြီးအခုဆိုနောက်ကြောင်းပြန်လဲဖို့မရှိတော့ဘူးလို့တနင်္လာနေ့ကထုတ်ပြန်ချက်တစ်ခုတည်းမှာမစ်ယန်ခီလီကပြောထားပါတယ်ဒီမိုကရေစီအတွင်းကူးပြောင်းရေးနောက်ထပ်လှုပ်ဆောင်တာတွေမှာအစိုးရတက်တဲ့လက်တွဲလှုပ်ဆောင်ခြင်းသူတွေကိုအကာအကွယ်ပေးဖို့နဲ့အထောက်အကူပြုဖို့ရွေးကောက်ပွဲပြီးအခင်းကျင်းတက်မှာလူခွင့်ရေးကိုလေးစားလိုက်နာပြီးတော့ဒီမိုကရေစီနီးကျလုံခြုံရေးရရှိရေးတရားပေါက်တေချာအောင်လုပ်ရပါမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။နိုမာရှိရနေကလူထောင်ပေါင်းများစွာမဲယုံတွေကိုတွားကြတာတွေကိုတွေးရတာဟာတကယ်ကိုအားတက်ဝမ်းသာစရာပါလို့ဆိုသလိုအဲ့ဒီတဲကအများပြားဟာသူတို့ဘဝထဲမှာပထမဆုံးအချိန်မဲပေးကြတာဖြစ်တယ်ဆိုတာကိုလည်းထောက်ပြထားပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမတိုင်ခင်ကာလတွေမှာလူခွင့်ရေးဆိုင်ရာစိုးရိမ်ချက်တွေရှိခဲ့တာကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်ကထောက်ပြပါတယ်။အဲ့ဒီတဲမှာလူထောင်ပေါင်းများစွာမဲပေးခွင့်မရတာမွတ်စလင်ကိုယ်စားလှယ်အများပြားအပေခံရတာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့ဖွဲ့စည်းခွင့်တွေဆက်ပြီးကတ်နတ်ခံထားတာတွေကိုလည်းဥမာပေးဖော်ပြထားပါတယ်။အဲ့ဒီစိုးရင်ချက်တွေဟာအစိုးရအသည့်အနေနဲ့ချက်ချင်းအောင်ဆိုင်လှုပ်ဖို့လိုအပ်တဲ့လူခွင့်ရေးဆိုင်ရာကျေပြန့်တဲ့စိန်ခေါ်မှုတွေဖြစ်ပါတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ခီလီကပြောထားပါတယ်ခင်ဗျာ။
ထောင်ထောင်ချီတဲ့ရွှေပြောင်းဒုက္ခသည်တွေဟာလုံခြုံပြီးပိုကောင်းတဲ့ဘဝတစ်ခုရဖို့မျှော်လင့်ချက်တွေနဲ့ဥရောပကိုဝင်လာနေကြပါတယ်။ဒုက္ခသည်တွေကိုအချိုးကျမဖြစ်မနေခွဲဝေယူရမယ်ဆိုတဲ့အစီအစဉ်အတွက်ဟန်ဂရီနိုင်ငံကဥရောပသမ္မတကိုတရားစွဲဆိုမယ်လို့ဟန်ဂရီတရားရေးဝန်ကြီးကပြောပါရယ်ဒီလိုတရားဝင်တရားစွဲဆိုမယ်ဆိုတဲ့တင်ပြချက်ကိုပါလီမန်ကလည်းအင်္ဂါနေ့မှာအတည်ပြုပေးပြီးရင်ဒီဇင်ဘာလအတွင်းတရားစွဲဆိုမှုကိုတင်သွင်းမှာဖြစ်တယ်လို့လာဇရိုထရိုစကနီကပြောပါရယ်ဥရောပသမ္မတကချမှတ်လိုက်တဲ့ရွှေပြောင်းဒုက္ခသည်တွေကိုအချိုးကျလက်ခံရမယ်ဆိုတဲ့ကိစ္စဟာဟန်ဂရီရဲ့အချုပ်အခြာအာဏာကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဥရောပပြည်သူအများစုရဲ့ဆန္ဒနဲ့လည်းမကန့်ညီဘူးလို့ထရိုစကနီကဆိုပါရယ်ဟန်ဂရီနိုင်ငံထဲမှာဘသူတွေကိုနေထိုင်ခွင့်ပေးမယ်ဆိုရဟာပြည်내အသီးသီးကဆုံးဖြတ်ခွင့်ပေးတဲ့ကိစ္စဖြစ်တယ်လို့ဆိုပါရယ်အခုလိုဆန့်ကျင်တဲ့ကိစ္စမှာတခြားနိုင်ငံတွေကလည်းဟန်ဂရီနဲ့အတူပူးပေါင်းကြမယ်လို့သူကမျှော်လင့်နေပါရယ်လူဦးရေဆက်တန်းနာရှိတဲ့ဟန်ဂရီမှာလက်ရှိအစီအစဉ်ရဒုက္ခတဲ့2000ကိုလက်ခံရမှာဖြစ်ပါရယ်
ဖိလစ်ပိုင်ရဲ့ရေချောင်းဆိုင်ရာလုံခြုံရေးမြင့်တင်ဖို့အတွက်အမေရိကန်ရဲ့ရေတပ်သင်္ဘောနှစ်ဆင်းကိုဆေးလွှတ်ပေးမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်တွင်တရုတ်တို့ရဲ့အပြုအမူနဲ့ပတ်သက်လို့အမေရိကန်နဲ့မဟာမိတ်တပ်တွေကအရေးမထားဘူးဆိုတာကိုပြသလိုက်တဲ့သဘောလည်းဖြစ်ပါတယ်။အမေရိကန်ရေတပ်သင်္ဘောတစ်စင်းဖြစ်တဲ့ US ကိုစကာတာနဲ့သူတွေနာလုပ်တဲ့တင်မောတစဉ်ကိုပို့ဆောင်ပေးရတာဟာအရှိတောင်အရှဒေသတွင်ရေကြောင်းအင်အားကိုကူညီအားဖြည့်တဲ့အမေရိကန်တို့ရဲ့အစီအစဉ်တွေကတစ်ခုဖြစ်တယ်လို့လည်းမစ္စတာအိုဘားမားကဆိုပါတယ်။တောင်တရုတ်ပင်လယ်အတွင်းနယ်မြေထိန်းချုပ်ရေးအတွက်တရုတ်နိုင်ငံရဲ့ရန်လိုတဲ့အပြုအမူတွေကိုရှေ့တောင်အရှကန်ယူတန်းကနိုင်ငံတွေရင်ဆိုင်နေရတာဖြစ်ပါတယ်။ရေကြောင်းဆိုင်ရာသွားလာမှုမှာအန္တရာယ်ကင်းကင်းနဲ့လွတ်လပ်စွာလှုပ်ရှားသွားလာနိုင်ဖို့အတွက်ဖိလစ်ပိုင်နဲ့အမေရိကန်တို့နှစ်ဦးနှစ်ဖက်ခိုင်မာတဲ့ကတိကဝတ်ပြုထားကြတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒေသတွင်းမှာလက်လောနှစ်တွေအတွင်းတရုတ်နိုင်ငံရဲ့ရေပိုင်နဲ့အငင်းပွားမှုကြောင့်တင်းမာမှုတွေလည်းတိုးလာနေကြတာဖြစ်ပါတယ်။ရေပိုင်နဲ့အငင်းပွားမှုမှာအမေရိကန်တို့ဘက်ကတရုတ်နိုင်ငံနဲ့တိုက်ရိုက်ရင်ဆိုင်မှုမရှိပေမဲ့လည်းတခြားသတိထင်ရှားနီလန်းတွေနဲ့ချင်းကပ်ပေးနေကြတာဖြစ်ပါတယ်။ဒီလဆော်ပိုင်းတို့ကလည်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတောင်တရုတ်ပင်လယ်တွင်တရုတ်တို့တိစောက်နေတဲ့လူလုံကျွန်းအနီးမောင်းနှင်သွားတဲ့အမေရိကန်လေယာဉ်တင်တင်မောပေါ်လိုက်ပါသွားခဲ့ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်တောင်ဘက်အရက်က Blue Chistan ပြည်နယ်ထဲမှာအင်္ဂါနေ့ကယထာလမ်းချော်တိမ်းမောက်သွားခဲ့ရာကြောင့်လူ၁၂ယောက်ထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရသွားတာပါပဲ။ခီးသည်ပေါင်း300ကျော်တင်ဆောင်လာတဲ့ယထာဟာရဝပင်ဒီကိုအသွားတောင်ထူထပ်တဲ့ဘိုလန်ပြည်နယ်ထက်ကကွာတာမြို့နီးမှာလမ်းချော်တိမ်းမောက်သွားတာဖြစ်ပါတယ်။ယထာဘရိတ်ကြောင့်ခုလိုလမ်းချော်သွားတာလို့အရာရှိတွေကဆိုပါတယ်။သေဆုံးသားတွေထဲမှာယထာမောင်းသမားနဲ့လက်ထောက်၂ယောက်လည်းပါဝင်ပါတယ်။ဒဏ်ရာရသူတွေကိုနီဆာယာမြို့တွေထက်ကစီယုံကိုကက်ဆေးရေးလုပ်သားတွေကူညီပို့ဆောင်ပေးနေတယ်လို့ပါကစ္စတန်စစ်တပ်ကဒဏ်ရာရသူတွေကိုရဟယင်းတွေနဲ့လည်းတည်ဆောင်ပေးခဲ့ပါတယ
်။ကိုရနိုင်တဲ့နန်းလောင်တို့ကအင်္ဂါနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြပြသွားတာပါ။အခုတော့ဒီကနေ့ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ APEC နိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးအကြောင်းပြောပြမှာပါ။တင်းသစ်နိုင်ငံ Paris မြို့မှာလူ129ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီး APEC နိုင်ငံသားရေးဝင်ကြီးတွေကဝမ်းနည်းကြွေကြဲပါကြောင်းအခုလိုအကြမ်းဖက်တိုက်ခိုက်တဲ့လုပ်ရဲ့အပေါ်ပြစ်တင်ရှုံချပြီးတော့ဥပဒေအရအရေးယူရေးအလေးအနက်ထုတ်ဖော်ပြောဆိုခဲ့ကြတယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝင်ကြီး Albert Del Rosario ကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတော့မယ့် APEC ထိပ်သီးညီလာခံအကျိုးAPEC နိုင်ငံသားရေးဝင်ကြီးတွေရဲ့အစည်းအဝေးမှာပြောဆိုခဲ့တာဆိုတော့မနီလာမြို့တော်ကိုရောက်ရှိနေတဲ့ VOA မြန်မာပိုင်းဝိုင်းတော်သူဒေါက်ခင်ဆိုးဝင်းကပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါ။ American ပြည်ထောင်စုတရုတ်နဲ့ဂျပန်အပါအဝင် APEC 21နိုင်ငံကထိပ်သီးတွေရဲ့ညီလာခံအကြိုဖြစ်နေ APEC နိုင်ငံသားရေးဝင်ကြီးတွေဟာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတဲ့ကပြည်သစ်နိုင်ငံ Paris မြို့အကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးဝန်ထမ်းကြောင့်ထုတ်ဖော်ပြောဆိုခဲ့ကြတယ်လို့အင်ရှင်ဖိလစ်ပိုင်နိုင်ငံသားရေးဝင်ကြီးAlbert Del Rosario ကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပ
ါ Everyone had expressed their condolences to the families of the victims for the terrorist acts
အားလုံးက Paris မြို့ကအကြမ်းဖက်တိုက်ခိုက်မှုကြောင့်တင်ဆုံးခဲ့သူတွေရဲ့မိသားစုတွေကိုဝမ်းနည်းပါကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်ဒါဟာနိုင်ငံတွေနဲ့လူသားတိုင်းစီလုံးညီညွတ်ဖို့ဆော်ဩလိုက်တယ်လို့ပဲလို့လဲဆိုပါတယ်။ဒါအပြင်ဒီကြက်ဖက်မှုကျွလွန်သူတွေအပေါ်တရားဥပဒေအရအရေးယူဖို့ကိုလည်းလိုအပ်တယ်ဆိုတာကိုအလေးအနက်ပြောဆိုခဲ့ကြတယ်လို့ပြောဆိုသွားတာပါ။ဒါဟာ APEC အဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေရဲ့တူးချင်းစီက Paris တိုက်ခိုက်မှုကိုပြစ်တင်ရှုံချလိုက်ပြီးဝန်ထမ်းစာနာပါကြောင်းအလေးအနက်ထုတ်ဖော်ပြောဆိုလာတာဖြစ်ပြီးတော့ APEC နိုင်ငံသားရေးဝန်ကြီးတွေအနေနဲ့တရားဝင်ထုတ်ပြန်တာတော့မရှိဘူးလို့ Mr. Rosario ကဆိုပါတယ်။အမေရိကန်သမ္မတအိုဘားမားတရုတ်သမ္မတရှီကျင်းပင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေစတဲ့ကမ္ဘာထိပ်သီးခေါင်းဆောင်တွေတက်ရောက်မဲ့ဒီ APEC ထိပ်သီးညီလာခံလုံခြုံရေးအတွက်ဖိလစ်ပိုင်စစ်တီနဲ့ရဲတပ်ဖွဲ့ဝင်အင်အား3000ခန့်ကိုမနီလာမြို့တခွင်ဖြန့်ချက်ချထားပြီးဖြစ်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောဆိုထားပါတယ်။အာရှနဲ့ပစိဖိတ်ဒေသ21နိုင်ငံပါဝင်တဲ့ APEC အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုနိုဝင်ဘာလ15နဲ့16နှစ်ရက်တာကျင်းပခဲ့ပြီးဖွဲ့ဝင်နိုင်ငံတွေအကြားလက်ရှိစီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေကိုစမ်းစစ်သုံးသပ်ခဲ့ကြပြီး APEC ရဲ့ AELM Economic Leaders Meeting လို့ခေါ်တဲ့စီးပွားရေးထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးတွေအစီရင်ခံတင်ပြရမှာဖြစ်ပါတယ်။ APEC အဖွဲ့ကြီးရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံအနေနဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ကာလမှာဖြစ်ထွန်းတိုးတက်မှုတွေနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီး Albert Del Rosario ကအခုလိုရှင်းလင်းပြောဆိုပါတယ်။
I want to now highlight two major achievements for APEC 2015, which have both been developed under the Philippines chairmanship.
ဖိလစ်ပိုင်နိုင်ငံကအလှည့်ကျအဖြစ်ဆောင်ရွက်နေတဲ့ကာလအတွင်း APEC အဖွဲ့ကြီးရဲ့ရရှိတဲ့အောင်မြင်မှုနှစ်ချက်ကိုမိမောင်းထိုးပြလိုပါတယ်တဲ့။ပ ထမတစ်ချက်ကတော့ APEC ဝန်ဆောင်မှုမူပေါင်းသတ်မှတ်ချက်ကိုသဘောတူညီလိုက်ပြီးတော့ဖိလစ်ပိုင်နိုင်ငံအပါအဝင် APEC အဖွဲ့ဝင်နိုင်ငံတွေမှာဝန်ဆောင်မှုတွေပိုပြီးတိုးမြင့်မှုညီရထားတယ်လို့ဆိုပါရယ်ဒီမူပေါင်းကြောင့်နောက်ဆယ်နှစ်အတွင်းဝန်ဆောင်မှုခန္ဓာမှာပြိုင်ဆိုင်မှုအားကောင်းလာပြီးတော့အဲဒီကနေမှတစ်ဆင့်ကုန်သွယ်မှုရင်းနှီးမြှုပ်နှံမှုနဲ့ဝန်ဆောင်မှုတွေတိုးတက်လာဖို့ညွှန်မှန်းထားတယ်လို့ပြောဆိုသွားတာပါကမ္ဘာကုန်သွယ်ရေးပမာဏရဲ့ထက်ဝက်ကုန်ထုတ်လုပ်မှု60ရာခိုင်နှုန်းရှိတဲ့ APEC အဖွဲ့ဟာ2025ခုနှစ်မှာအဖွဲ့ဝင်နိုင်ငံတွေအကြားအခွင့်အလွှတ်ကုန်သွယ်ရေးကြီးမားထားတာဖြစ်ပါတယ်။ဒါပေမဲ့လည်းတချို့အဖွဲ့ဝင်နိုင်ငံတွေကအမျိုးသားထုတ်ကုန်ကာကွယ်တဲ့မူဝါဒကိုစွဲကင်ထားနိုင်တာကြောင့်အခွင့်အလွှတ်ကုန်သွယ်ရေးကြီးမားချက်ကိုအဟန့်တားဖြစ်စေနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင
်။ကျေးဇူးပါပဲဒေါက်ကင်ဆိုဝင်းရေ။ဒါကတော့ VOA ဝိုင်းတော်သူဒေါက်ကင်ဆိုဝင်းဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကနေပြီးတော့သတင်းပေးပို့လိုက်တာဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ကတိုက်ပွဲသတင်းနောက်ဆုံးအခြေအနေတွေကိုပြောပြမှာပါ။ကချင်ပြည်နယ်မိုးညင်းမြို့အနီးမှာတနင်္လာနေ့ကလေကြောင်းကနေ၃ချိန်တိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပေမဲ့ဒီကနေ့မှာတော့တိုက်ပွဲတွေဟာငြိမ်သက်နေပြီးမိုးညင်းမြို့အခြေအနေဟာလည်းပုံမှန်အတိုင်းရှိနေတယ်လို့မိုးညင်းခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။အစိုးရစစ်တပ်ပိုင်းမြဝတီတရင်ဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တပ်မတော်ကနယ်မြေရှင်းလင်းစဉ်မှာ KIA တပ်နဲ့တိုက်ပွဲဖြစ်ပွားပြီးကချင်ဘက်ကအင်အားအများပြားနဲ့တပ်မတော်စစ်ကြောင်းကိုတိုက်ခိုက်လာတာကြောင့်လေကြောင်းပြင်အမြောက်ကူနဲ့ပါတိုက်ခိုက်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။နောက်ဆုံးအခြေအနေတွေကိုတော့စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့တရင်တောက်ကိုမိုးစောကပြောပြမှာပါရှင်
။ဟုတ်ကဲ့မွန်ညင်းဒေသအတွင်းတိုက်ပွဲတွေဟာ15ရက်နေ့နေကင်းပိုင်းကစတင်ဖြစ်ပွားခဲ့ရာက16ရက်နေ့မှာအစိုးရတပ်ဖက်ကရဟတ်ရင်2စီးနဲ့2ကြိမ်တိုက်လေရင်2စီးနဲ့2ကြိမ်လေကြောင်းပစ်ကူတုံးပြီးတိုက်ခိုက်ခဲ့ရတဲ့အထိတိုက်ပွဲတွေကြီးမားခဲ့ပါတယ်။ပထမဆုံးအကြိမ်လေကြောင်းတိုက်ခိုက်ချိန်ဟာအာထာကတက်ဘုံကထိန်လှဲ့ပွဲအပြီးလောက်မှာစတင်ဖြစ်ပွားခဲ့တာကြောင့်မြို့တွင်းမှာရရုပ်သေးသေးဖြစ်ပွားခဲ့တယ်လို့လေကြောင်းကပစ်ခတ်တာတွေကိုမြို့ခံတွေကမြင်တွေ့ခဲ့တဲ့နောက်ညပိုင်းမှာတော့အသွားအလာတွေကျဲပါပြီးညစည်းကိုပါပိတ်ထားခဲ့ရပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲမူးညင်းမြို့အခြေအနေဟာပုံမှန်အတိုင်းရှိနေတယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကအခုလိုပြောပါတယ်။
ဒီတော့အေးချေချေပါပဲဘာမှမရှိပါဘူးဗျာမနေ့ကတော့လေနေဟိုက်နဲ့ပြည့်တဲ့ခါကျတော့ဟိုပြုတ်တူပြသွားတော့နည်းနည်းလေးတော့သူတို့ဟိုထိခိုက်မှုတော့ရှိတာပေါ့ဗျာနေညတော့နော်ဟိုဟိုထိခိုက်မှုဆိုတာကခဏရှိတယ်လည်းနည်းနည်းရစိနေစားရင်တော့နည်းနည်းလေးဆော့လာလိမ့်နေသွားတာပေါ့နော်အခုကတော့ပုံမှန်ပြန်ပြီးရှိသားနေပါလေဆိုပြီးနည်းနည်းကအစားဒီနေ့တော့တိုက်ပွဲဖြစ်တော့ရှိပါဘူး
မွန်ညင်းဤတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရစစ်တပ်ပိုင်းမြဝတီသတင်းဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တပ်မတော်စစ်ကြောင်းက15ရက်နေ့ကမွန်ညင်းမြို့ဝင်းကျင်မှာနေမြေရှင်းလင်းရာမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းတနက်တလဲနဲ့ခရိုင်အချို့အပြင်စခန်းတစ်ခုကိုသိမ်းဆီးရရှိခဲ့ကြောင်း16ရက်နေ့မှာတော့ KIA ဘက်ကအင်အားဖြည့်တင်းပြီးတပ်မတော်စစ်ကြောင်းကိုတိုက်ခိုက်လာတာကြောင့်လေကြောင်းက၃ချိန်ပြစ်ခတ်တိုက်ခိုက်ခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်တမရော်ကရှင်းလင်းရတာဟာ KIA ကမွန်ညင်းမြို့အနီးမှာမိုင်းထောင်တာလူသစ်စုဆောင်တာနဲ့စစ်ကြေးကောက်ယူတာတွေရှိတယ်လို့ဒေသခံတွေမိုင်းထိတေဆုံးတာထိခိုက်တာတွေရှိခဲ့တာကြောင့်လို့လည်းဖော်ပြပါတယ်။မွန်ညင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကတော့ဒီနှစ်အတွင်းမှာမိုင်းထိသူ18ယောက်ရှိတယ်လို့လည်းပြောပါတယ်။
ကျွန်တော်မှတ်တမ်းရဆိုရင်အခု18ယောက်လောက်ရှိသွားပြီဒီလပိုင်းရပါပြီတော့သူကဟိုတော့တော့ဟုတ်တယ်တော့ရသွားတယ်တော့ကျွန်တော်တို့ဟိုမြေသွားချူတယ်အော်အဲ့ကဲဟိုဘောတောင်ကြီးပေါ့ဗျာ။တောင်ကြီးသွားတာဒါတော့ဝေးမွာဘူး။ဆမိုင်း၃မိုင်လောက်ပဲရှိပါတယ်ကျွန်တော်မြို့ဆောင်လာဆိုတော့အဲ့လိုသွားတဲ့ခါကျတော့မိုင်းကြီးတာဆိုရင်ကျွန်တော်စေရင်ရဆို18ယောက်လောက်တော့ရှိပါတယ
်။ KIA ဘက်ကမူးညင်းအနီးမှာသူတို့တက်စခန်းတွေကိုအရင်ကတည်းကအခြေစိုက်ထားတာဖြစ်ကြောင်းနဲ့ဒီရက်ပိုင်းမှာစင်ဘိုတိုက်ရင်ကို KIA တပ်ဖွဲ့ဝင်၅ယောက်ကဝင်ရောက်ပစ်ခတ်တယ်လို့အကြောင်းပြပြီးမူးညင်းအနီးကစခန်းတွေကိုတိုက်ခိုက်လာတာဖြစ်ကြောင်းပြောဆိုထားပါတယ်။ဒေသခံတချို့ကတော့ဒီကနေ့မှာအာနာပိုင်တွေကတိုက်ပွဲဖြစ်ပွားရာဒေသဘက်ကတောင်ယာတွေကိုတွာလာခွင့်ပိတ်ထားကြောင်းနဲ့မူးညင်းမြို့ပေါ်မှာတော့ဈေးတွေကျောင်းတွေပုံမှန်ဖွင့်ထားကြောင်းပြောကြပါတယ်။လက်တလောဖြစ်ပွားတဲ့မူးညင်းတိုက်ပွဲမှာအစိုးရတပ်ဘက်ကအရာရှိတယောက်နဲ့စစ်သည်နှစ်ယောက်ကြာဆုံးပြီး KIA ဘက်ကထိခိုက်ကြဆုံးမှုကိုတော့မသိရသေးပါဘူး။မွန်ညင်းဒေသအတွင်းမှာအရင်ကအခုလိုပြင်းထန်တဲ့တိုက်ပွဲတွေမရှိခဲ့ပဲရွေးကောက်ပွဲပြီးချိန်မှာအခုလိုတိုက်ပွဲတွေပြင်းထန်လာတဲ့အပေါ်မှာတော့ဒေသခံတွေကစိုးရိမ်မှုတွေရှိနေပါတယ
်။အခုလိုကချင်ပြည်နယ်ကတိုက်ပွဲအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာတော့ဒီသမိုင်းဝင်2015ရွေးကောက်ပွဲကြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့အပြတ်အသတ်အနိုင်ရပြီးတဲ့အခါမှာအစိုးရဖွဲ့စည်းနိုင်တဲ့အချိန်မှာ အများပြည်သူတွေဘာတွေမျှော်လင့်ထားပါသလဲဆိုတာကိုဆက်ပြီးတော့စူးစီးတင်ပြမှာပါရှင်။ရွေးကောက်ပွဲရလဒ်တွေအရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အများစုအနိုင်ရလိုက်တဲ့အတွက်အတိုက်ခံတွေဖွင့်မဲ့အစိုးရအဖွဲ့တစ်ခုမြန်မာနိုင်ငံမှာပေါ်ပေါက်လာမှာကိုမြန်မာပြည်သူတွေစိတ်လှုပ်ရှားနေကြပါတယ
်။အရန်ကျေနပ်ပြီးတော့အရန်ပျော်ပါတယ်အဲ့ဒါ။အရန်ကိုလည်းပြည်သူဖြစ်တယ်။အန်တီလိုမျှော်လင့်နေတာလည်းကြားဘူးပေါ့နော်။အန်တီဟိုဘယ်လိုကောင်းလဲ။အကြောက်ရွံ့ကင်းမြတ်တာစီကံပေါင်နဲ့လွတ်လွတ်လပ်လပ်လေးနေချင်တာကြားပါယူ။စိုးရိမ်စိတ်ကလေးတွေပေါ့။ဟိ
ုဘယ်သူဝဲအောင်နေဖြစ်ဖြစ်အကောင်လုံးအဆင်ပြေစေချင်တာပေါ့နော်။အကောင်လုံးအကောင်လုံးခုလိုမျိုးအလုံးဈေးပဲရောပါရောပေါ့နော်။အကောင်ပြည်သူလူထုတွေအတွက်အကောင်လုံးပဲဟိုဆက်လက်တယ်လို့မျိုးလေးပဲပြောပြောရှင်းရှင်းနဲ့ပဲခုလိုမျိုးလေးပဲအေးအေးချမ်းချမ်းလေးနဲ့ပဲဖြစ်သွားစေချင်ပါတယ်။
အတိုင်းမြအများကြီးနောက်ကျခဲ့တယ်။အဲတော့ဒီအောင်မြင်မှုကတဆင့်တကယ်ဟိုဘယ်လိုပေါ့လဲ။အနေဟိုဒီအရှိတော်အရှမ်းမှာတကယ်ခြေတန်းရောက်လာတဲ့နိုင်ငံတကာနိုင်ငံကြာခဲ့ဖြစ်လာလိမ့်မယ်လို့ပဲယူဆတော့ပါနော်။ကျိုးလည်းကြိုးစားမှာပဲ
။တနင်္ဂနွေနေ့ကနိုင်ငံရေးပါတီတွေနဲ့တွေ့ဆုံချိန်မှာသမ္မတကြီးဦးသိန်းစိန်ကငင်းချက်နဲ့အသင်ကူးပြောင်းရေးကိုအာမခံခဲ့တာကြောင့်လဲမျှော်လင့်ချက်တွေပိုးပြီးရှင်သန်ခဲ့ပါတယ
်။ပြည်ပြောင်းလဲတဲ့လုပ်ငန်းစဉ်များကလည်းအသင်ကူးပြောင်းရေးအတွက်အရေးကြီးတဲ့ခရီးရွက်ောက်ပေါ်ရှိတယ်။ကျွန်တော်တို့အောင်မြင်စွာကျင့်ပါနေခဲ့ဖြစ်ပါတယ်။ကျွန်တော်တို့အစိုးရဖက်နေတဲ့ကြာရှိနေတဲ့အစိုးရဆက်ကစားတာအဲမှာဒီစံမှုတွေကနေမှုတွေကလုံထုံးလုံးများပြတ်ထွက်ကြများကဆက်လက်ဆောင်ရွက်ပြီးအပြင်ဦးပြောင်းရေးကိုချောမှုရဆောင်ရွက်ပေါင်းဖြစ်ပါတယ
်။နိုင်ငံရေးပါတီတွေမှာကိုယ်စားလှယ်ဖြစ်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးညံဝင်းကလည်းအမျိုးသားပြန်လည်တည်မြဲရေးကိုအဓိကထားပြောဆိုခဲ့ပါတယ
်။ဟိုကရှင်းရှင်းလေးရှင်းရှင်းလေးပါတီစတဲ့ဖွဲ့စည်းကြတဲ့ကဒီနေ့ဒီဆုံးကိုင်းဆွေးလာတဲ့ကျွန်တော်တို့ရဲ့ပူပေါ်တာအဲ့ဒါကပါလေဆိုအမျိုးသားရင်းကြားရှိတယ်
နှစ်ပေါင်းများစွာရှိခဲ့တဲ့စစ်အုပ်ချုပ်ရေးကာလနိုင်ငံရေးဖိနှိပ်မှုတွေကြားမှာဒီမိုကရေစီရေးလှုပ်ရှားသူတွေအနေနဲ့နစ်နာဆုံးရှုံးခဲ့ရတာတွေအများကြီးရှိပါတယ်။ဒါပေမဲ့လည်းအခုရွေးကောက်ပွဲရလဒ်ကအဖက်ဖက်ကနှိမ့်ချနေတဲ့အတိုင်းမျိုးကိုပိုးပြီးတိုးတက်အောင်လုပ်လို့တဲ့အစံသားကပုံမှုပြင်းပြနေတယ်လို့လည်းမြင်တဲ့အကြောင်းမြမအရေးကျွမ်းကျင်သူတဦးဖြစ်တဲ့ Richard Hosey ကမြင်ပါတယ
်။ This desire that everyone has is just for the country and the communities to get back on their feet.
နိုင်ငံအတွက်ရောလူဖွဲ့စည်းတွေအတွက်ရောကိုယ်ခြေတော့ပေါ်ကိုရက်ပြီးကဘာနဲ့ပြန်ပြီးထိရွဲ့ဆက်ဆက်နိုင်ဖို့ဆန္ဒပြင်းပြကြတာပါဒီဆန္ဒပြင်းပမှုကလူတချို့ရဲ့နှလုံးသားမှာနည်းနည်းရှိုင်းရှိုင်းရှိနေတဲ့ဒေါသနဲ့အမုန်းတရားတွေကိုတောင်ကျော်လွန်ပါတယ
်လူခွေရေးစောင့်ကြည့်လေ့လာရေးအဖွဲ့အာရှဆိုင်ရာဒုညွှန်ကြားရေးမှူး Phil Robinson ကတော့ NLD ပါတီအများစုအနိုင်ရလိုက်တာကိုမြန်မာပြည်သူတွေကသူတို့အောင်ပွဲဖြစ်သတ်မှတ်ထားတယ်လို့ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကိုခိုင်ခိုင်မာမာယုံကြည်မျှော်လင့်နေတယ်လို့မြင်တဲ့အကြောင်းအခုလို့ပြောပါတယ
် What you saw with her was the creation of a countercurrent was a creation of almost
မြန်မာပြည်သူတွေအတွက်ဒေါ်ဆန်းစုကြည်ကတောင်းနေတဲ့လမ်းကြောင်းကြီးတစ်ခုလုံးကိုပြောင်းလဲအောင်လုပ်နိုင်တဲ့သူအမှောင်ထဲမှာဖျောင်းနိုင်မီကိုမြင်ရအောင်ဖန်တီးနိုင်တဲ့သူလို့တော့တင်စားနိုင်ပါတယ်အရာရာတိုင်းထက်ပိုပါတယ်ပြည်သူတွေရဲ့ဒီမိုကရေစီရေးအတွက်အနှစ်နှစ်ပေးဆက်ထားတဲ့ပေးဆက်မှုတွေမျှော်လင့်ချက်တွေကိုပြန်ရလိုက်တာလို့လည်းပြောနိုင်ပါတယ
်။ပကြီအမှုပညာရှင်နိုင်ငံရေးအကျဉ်းသားဟောင်းကိုထိန်လင်းကတော့အပြောင်းလဲဖြစ်ဖို့မျှော်လင့်နေသူတွေထဲမှာထောင်ဝင်တန်းတွေပါတယ်လို့လည်းဆိုပါရယ်။သူ့အနေနဲ့အကျဉ်းတော်လုံခြုံရေးအရာရှိတွေနဲ့ကောင်းကောင်းမွန်မွန်ဆွေးနွေးနိုင်ခဲ့တဲ့အကြောင်းသူတို့ကလည်းအတိတ်ကဖြစ်ပျက်ခဲ့တာတွေအတွက်စိတ်မကောင်းဖြစ်တဲ့အကြောင်းပြောပြကြတယ်လို့ဆိုပါရယ်။ဒီချိန်ကရှေ့ကိုဆက်သွားရမယ်ပြုပြင်ပြောင်းလဲရမယ်အချိန်ပါလို့လည်းကိုထိန်လင်းကပြောပါတယ်ရွေးကောက်ပွဲနောက်ပိုင်းအစိုးရအပြောင်းလဲတွေပေါ်ပေါက်လာတဲ့အခါပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးအတွက်အလားအလာကောင်းတွေထွက်ပေါ်လာဖို့လဲပြည်သူအများကမျှော်လင့်နေကြတာပါတစ်ချိန်တည်းမှာပဲမဲဆန္ဒရှင်ပြည်သူတွေရဲ့တခဲနဲ့ရွေးချယ်မှုနဲ့ NLD ကအစိုးရဖွဲ့နိုင်တဲ့အထိမဲအပြတ်တက်နဲ့အနိုင်ရသွားပြီမဲ့လဲအစိုးရတဲ့အနေနဲ့အုပ်ချုပ်ရေးအပြောင်းလဲအပေါ်မျှော်လင့်ချက်အတိုင်းဖြစ်လာပါမလားဆိုတဲ့စိုးရိမ်မှုတွေလဲပြည်သူတွေကြားမှာရှိနေပါတယ်ရှင်
ဆူရရဲ့လက်ကျန်တတန်းလိလတာကာလအတွင်းပြည်သူတွေအတွက်အကောင်းဆုံးဘာတွေများလှုပ်ဆောင်ပေးသွားနိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေ။ရရှိဆူရကိုတတန်းမကုန်ခင်ဘာတွေများလှုပ်ဆောင်ပေးစီလိုပါတယ်ဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239 382 999လေးကိုဆက်သွယ်ပြီးဖုန်းနံပါတ်ချုပ်တင်ပေးပို့ထားပါ။ တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာကို email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
အင်္ဂါနေ့ညပိုင်းအစီအစဉ်မှာဆွေးနွေးမယ့်ဒီလက်ရှိအစိုးရတပ်တန်းကာလအတွင်းပြည်သူတွေတောင်းဆိုချက်တွေကိုသောရရှင်တွေကိုယ်တိုင်ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုလိုဒီလက်ရှိအစိုးရတပ်တန်းကာလအတွင်းမှာနိုင်ငံရေးအကျဉ်းသားအားလုံးလှုပ်ပေးရေးကိုအစာငတ်ခံဆန္ဒပြနေတဲ့ကိုအောင်မိုင်းဆက်နဲ့ចောင်းသားနှစ်ဦးဟာတော့အစာငတ်ခံဆန္ဒပြတွေကိုအစာငတ်ခံဆန္ဒပြနေတာကိုယာယီရန်နာလိုက်မယ်လို့သိရပါတယ်။ဘာကြောင့်လဲဆိုရင်ဒီနိုင်ငံရေးအကျဉ်းသားသူတို့ရဲ့ဒီကျန်းမာရေးအခြေအနေဆိုးရွားလာနေတဲ့အပေါ်မှာရွှေဝါရောင်တန်ဃာတော်တွေနဲ့အခြားဖွဲ့စည်းတီးတီးကနေပြီးတော့မေတ္တာရက်ခံချက်တွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးမာကပြောပြမှာပါရှင်
။အသည်းနဲ့ကြောက်ကတ်ကိုထိလာတဲ့အထိကျမရေးဆိုးဝါလာနေပြီဖြစ်တဲ့အစာငတ်ခံဆန္ဒပြနေတဲ့ဘကတခေါင်းဆောင်ကိုအောင်ပန်းဆန်းရှိရာရန်ကုန်စေယုံကြီးကိုရန်ကုန်နဲ့မန္တလေးကရွှေဝါရောင်တန်ဃာတော်တွေလာရောက်ပြီးအစာငတ်ခံဆန္ဒပြမှုတွေကိုယာယီရက်နာဖို့မြစ်တာရက်ခံခဲ့တာပါ။ဒီအတွက်ယာယီရက်နာဖို့ဆုံးဖြတ်ခဲ့ရပေမဲ့လိုအပ်လာတဲ့အခါအစာငတ်ခံဆန္ဒပြမှုကိုပြန်လုပ်ချင်လုပ်မှာဖြစ်တယ်ဆိုပြီးကိုအောင်မိုင်းဆန်းကဆိုပါတယ
်ဒီနေ့မနေ့မှာရွှေဝါရောင်ဆန္ဒပြနေကြဆရာတော်ဆရာကြီးကြွလာပြီးတော့ဒီကတိုးနဲ့ဒီဆန္ဒမီရလေးကျွန်တော်ဆွဲကြည့်ရပါတယ်ပေါ့နော်ဒီကကြွလာပြီးတော့ကျွန်တော်ဓာရီရဲ့ပြည့်ကျွန်တော်ရဲ့ပြည့်ဒီဆန္ဒရပိုင်းပြည့်ကသူကမြတ်တရားခံတယ်အဲဒီကြောင့်သူကလည်းမြတ်တရားခံထားတာရှိတယ်အခြားနိုင်ငံကြီးကလည်းပုဂ္ဂိုလ်ပေါ်လို့မျိုးပေါ်ရလည်းမြတ်တရားခံထားတာရှိရတော့ဒီဆွဲကြည့်အားလုံးကမြတ်တရားခံတဲ့သူကဘုရားကဆန္ဒပြဓာရီရဲ့ဆန်းလိုက်တာ
26ရက်ကြာတောက်ရီကိုသာတောက်ပြီးစစ်ကူတမှုမခံယူထားတဲ့ကိုအောင်မိုင်းဆန်းဟာတန်ဃာတော်တွေကြွလာပြီးတဲ့နောက်မှာတော့အစာငတ်ခံဆန္ဒပြမှုကိုယာယီရက်နာလိုက်ပြီးစေကူတမှုစတင်ခံယူနေပြီဖြစ်တယ်လို့တာယာဝတီအကျဉ်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ចောင်းသားတွေကလည်းစေကူတမှုခံယူဖို့အတွက်ရန်ကုန်စေယုံကြီးကိုလာရောက်ဖို့စီစဉ်နေကြပြီဆိုပြီးစေယုံမှာရှိနေတဲ့ဘကတចောင်းသားတူကလည်းပြောပြပါဗျ။
ဟုတ်ကဲ့ပါခင်ဗျာ။အခုဟိုဟာဒရစ်တလုံးချိန်ထားပါတယ်ခင်ဗျာ။စေဝါကူတမှုကိုအဲ့လိုဂရိပေးပြီးမကြခင်မှာပဲစေဝါကူတမှုခံယူပါတယ်ခင်ဗျာ။ဟုတ်အခုလေးပဲကျွန်တော်တို့အဆက်အသွယ်ရပါတယ်။ဒီတာဝတီမှာကြံထားတဲ့အစာငတ်ခံဆန္ဒပြသူတွေကလည်းအခုသူတို့ရဲ့အစာငတ်ခံဆန္ဒပြမှုကိုကိုအောင်မိုင်းဆန်းကခိတခဏရန်လာတယ်ဆိုတဲ့အတွက်သူတို့လည်းယာယီရက်ဆိုင်လိုက်ပါပြီ။အစာငတ်ခံရက်ဆိုင်လိုက်ပြီးမဲ့လည်းသူတို့ရဲ့ကျန်းမာရေးအခြေအနေကိုတာဝတီစေယုံကြီးမှသိသိရဲ့အခါမှာဟိုသို့ရင်ရတဲ့အနေအထားရှိတဲ့အတွက်အခုလာမယ့်နိုင်ဝဲတနာရီအတွင်းမှာပဲရန်ကုန်စေယုံကြီးကိုလွှဲပြောင်းကုသဖို့ကြောင်းလာတော့မှာပါ
။စေယုံတက်နေစေဖြစ်ပြီးအစာငတ်ခံဆန္ဒပြနေသူတူဦးဖြစ်တဲ့မန္တလေးတိုင်းတောင်သာမြို့နယ်ကဘကတကျောင်းသားကိုမျိုးမြတ်ဆန်ကတော့နိုင်ငံရေးကျင်းသားတွေအမြန်ဆုံးလှုပ်ပေးဖို့နဲ့ဆွဲဆိုထားတဲ့ပုံမှတ်တွေကိုရုပ်သိမ်းပေးဖို့အစိုးရကိုတောင်းဆိုလိုက်ပါတယ်
။ခေတ္တခဏကျင်းသားကျင်းသားဖြစ်ပါတယ်။ဆန္ဒတဲ့နိုင်ငံရေးကျင်းသားတွေမတရားဆန္ဒခံတဲ့အကျဉ်းသားတွေကိုလည်းအမြန်ဆုံးလှုပ်ပေးဖို့နဲ့မတရားဆွဲဆိုထားတဲ့ပုံမှတ်တွေကိုလည်းရုပ်သိမ်းပေးဖို့အစိုးရအနေနဲ့တောဆောင်ပေးဖို့လိုအပ်တယ်ဆိုတာကိုအစိုးရမှတာဝန်ရှိရဆိုတာကိုကျွန်တော်ပြောချင်ပါတယ်
။ပြီးခဲ့တဲ့တပတ်ခန့်ကအစိုင်းယောဂရှိတဲ့ကိုဖြိုးတနဟာတာယာဝတီအကျဉ်းထောင်မှာပဲအစာငတ်ခံဆန္ဒပြရင်သတိမေ့မျောသွားတဲ့အတွက်ရန်ကုန်စေယုံကြီးကိုပို့ခဲ့ရပါတယ်။ဒီအတွက်အစာငတ်ခံဆန္ဒပြမှုကိုမိခင်ရဲ့မေတ္တာရက်ခံမှုတွေကြောင့်ရက်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်အင်းစိန်ထောင်နဲ့မြင်းညံထောင်တွေမှာတော့နာပိုင်တွေကတောက်ရီဖြတ်တောက်မှုတွေနဲ့အကြမ်းဖက်ရိုက်နှက်မှုတွေရှိတာကြောင့်အစာငတ်ခံဆန္ဒပြမှုတချို့ရက်နာခဲ့ရပါတယ်။အခုအခါမှာတော့အဖွဲ့အစည်းအသီးသီးကကျောင်းသားတွေရဲ့ကျန်းမာရေးစိုးရိမ်ချက်တွေနဲ့နိုင်ငံရေးမငြိမ်မသက်ဖြစ်မှာကိုစိုးရိမ်ပြီးကျောင်းသားတွေအစာငတ်ခံဆန္ဒပြမှုတွေကိုဆက်မလုပ်ဖို့မြစ်တိုင်ရက်ခံမှုတွေနဲ့တောင်းဆိုမှုတွေဖြစ်လာတာပါမြန်မာနိုင်ငံမှာတော့နိုင်ငံရေးကျင်းသားကူညီဆောက်ရှောက်ရေးအဖွဲ့ AAPP ရဲ့စည်ရင်းစရာအရနိုင်ငံရေးကျင်းသား109ဦးရှိပြီးလူ့အခွင့်အရေးနဲ့နိုင်ငံရေးအရတရားရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူပေါင်း460ကျော်ရှိနေတာပါ2015ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရထားတဲ့ NLD ကတော့နိုင်ငံရေးကျင်းသားတွေအရေးဦးစားပေးကိစ္စတစ်ခုအဖြစ်ဆောင်ရွက်ဖို့အတွက်ခရီးပြုထားသလိုအစိုးရသက်တမ်းအနေငယ်ကြံသေးတဲ့သမရဦးသိန်းစိန်ကိုလည်းကျောင်းသားတွေအပါအဝင်နိုင်ငံရေးကျင်းသားတွေလှုပ်ပေးဖို့အတွက်နိုင်ငံရေးပါတီတချို့ကပြီးခဲ့တဲ့ရက်ကပဲတောင်းဆိုထားပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်လက်တင်ဆက်သွားမယ့်ရွေးကောက်ပွဲအထူးအစီအစဉ်တွေမှာနားဆင်ရမှာကတော့
ကျွန်တော်တို့ကဖောင်ဒေးရှင်းတွေချထားပြီးတော့ရှေ့လာမယ့်အစိုးရကတကယ့်နိုင်ငံရေးဆွေးနွေးပွဲတွေကိုဆောင်ရွက်ဖို့ဖြစ်ပါတယ်အခုကအချိန်ရလဲမရှိတော့တဲ့အတွက်ဆောင်ရွက်ဖို့မဖြစ်နိုင်တော့ပါ
မြမငင်းငယ်ရေးစင်တာကတာဝန်ခံတအုပ်ဖြစ်သူဦးအောင်နိုင်ဦးကနေ VOE ကိုပြောသွားတာပါရှင်အပြည့်အစုံကိုတော့စောင့်မျှော်နှာစင်ကြပါနော်အခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါရွေးကောက်ပွဲမှာအပြတ်အသတ်ရှုံးနေခဲ့ရပေမဲ့ပြည်သူလူထုရဲ့ရွေးချယ်မှုကိုလက်ခံကြရမှာဖြစ်တယ်လို့လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောပါတယ်လွှတ်တော်ရင်းမှာအတိုက်ခံဖြစ်ရက်တီမှာမဟုတ်ပဲသဘောထားတူညီတဲ့နိုင်ငံအရေးအရာတွေကိုပူးပေါင်းလှုပ်ဆောင်သွားပါမယ်လို့လည်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမှာမရှုမလရှုံးနိမ့်ခဲ့ရတဲ့လက်ရှိအာဏာရပါတီကနေအစိုးရတဲ့လက်ထက်မှာရှေ့ဆက်ဘာတွေဘလို့ရက်တီသွားမလဲဆိုတာကိုတော့မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတဲ့ရွေးကောက်ပွဲရလဒ်တွေအရလက်ရှိအာဏာရပြည်ထောင်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကအဓိကအထိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုမရှုမလရှုံးနိမ့်နေတာဖြစ်ပါတယ်။လက်ရှိလွှတ်တော်မှာဥပဒေပြုခွင့်အာဏာအပြည့်အဝရရှိထားတဲ့အနေအထားကနေလွှတ်တော်ရင်းမှာလူနည်းစုအထိုက်ခံဖြစ်ကိုရောက်ရှိသွားမယ်။လက်ရှိအာဏာရပြည်ထောင်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကတော့နိုင်ငံအရေးအရာကိစ္စတိုင်းကိုအတိုက်အခံလုပ်မှာမဟုတ်ဘူးလို့ပါတီရဲ့ပူရဲဥက္ကဋ္ဌဦးသေးဦးကအခုလိုပြောဆိုလိုက်ပါတယ်
။သူများတွေကဘလောက်ပဲအတိုက်အခံလို့ပြောပြောကျွန်တော်တို့ကအတိုက်အခံလို့မပြောဘူးလို့ဟောကင်မဲ့လို့ပဲပြောခဲ့တယ်။နော်အဲ့တော့ကျွန်တော်တို့မှအတိုက်အခံမရှိဘူး။ကောင်းတဲ့ဥစ္စာတွေပေါင်းလို့မယ်။နော်တူတာတွေပေါင်းလို့မယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲရလဒ်တွေအပြီးတံမထုတ်ပြန်နိုင်သေးပဲတချို့တဝက်ကျန်ရှိနေသေးတယ်လို့အနိုင်ရလွှတ်တော်အမတ်တွေကိုတိုင်ကြားမှုတွေအငင်းပွားမှုတွေကလည်းတစတစထွက်ပေါ်လာနေပါတယ်။အခုလွှတ်တော်အမတ်ဖြစ်ကြီးညာခံထားရသူတွေကိုရွေးကောက်ပွဲရလဒ်တွေအပြီးတံကြီးညာပြီးတဲ့နောက်45ရက်တိုင်အငင်းပွားခွင့်တိုင်ကြားခွင့်ကလည်းရှိနေသေးတာပါ။ဒါပေမဲ့လည်းလက်တလောထွက်ပေါ်လာတဲ့ရလဒ်တွေအရာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရတာကတော့ပြည်သူလူထုရဲ့ရွေးချယ်မှုဖြစ်လို့လက်ခံရမှာဖြစ်တယ်လို့လည်းပြည်ခိုင်ဖြိုးပါတီရဲ့ပူတွဲဥက္ကဋ္ဌဦးသေးဦးကပြောပါတယ်
။ဒါပြည်သူတွေကရွေးကြည့်တာပေါ့ဒီမိုကရေစီလမ်းကြောင်းမှာပြည်သူကနေပြီးတော့ဆုံးဖြတ်တယ်ပြည်သူကရွေးတယ်ပြည်သူကနေပြီးတော့မှစီမံခန့်ခွဲနိုင်မဲ့လူကိုသူရွေးတယ်အဲ့ရွေးကြည့်လို့အဆင်ပြေတယ်မပြေဘူးဆိုတော့အချိန်နဲ့ပြောမှာပေါ့
လက်ရှိပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့အတွေ့အမှုအဖြစ်တာဝန်ယူထားသူပြည်ထောင်စုချမ်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်အမတ်ဦးစောလှထွန်းကတော့အခုလိုရှုံးနိမ့်မဲ့အရေးကြိုတွေးထားပြီးသားဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
သာတော့မျောလင့်ထားပြီးသားပါပြီးတော့လွတ်တော်ကြီးတစ်ခုအနေနဲ့လည်းပထမဆုံးအတွေ့အကြုံမှာဖြစ်တာလေဒီမိုကရေစီပြောင်းလို့ညာမလွဲမသွေကြုံတွေ့ရမယ့်ဟာပဲဝင်းရွေးကောက်မယ်နိုင်တဲ့သူတွေရှိမယ်ရှုံးတဲ့သူတွေရှိမယ
်ရှုံးနေခဲ့တဲ့အပေါ်မှာဝမ်းနဲ့စိတ်မကောင်းဖြစ်ရပေမဲ့ဒီမိုကရေစီစနစ်အရာပြည်သူတွေရဲ့ရွေးချယ်မှုနဲ့နိုင်တခါရှုံးတက်လက်ဖြစ်နေအောင်ပါပဲလို့လဲလက်ရှိအာဏာရပြည်ထောင်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပူရဲဥက္ကဋ္ဌဦးသေးဦးကပြောဆိုသွားပါတယ်
တမန်ရပြောမယ်ဆိုရင်စိတ်မကောင်းဖြစ်တယ်လို့ပြောရတယ်။သို့တော်လည်းမေတ္တာပြင့်မြင့်တိုက်တဲ့ကိစ္စပဲ။တချိန်တုန်းကလည်းကျွန်တော်များနေတာပဲ။အခုကျွန်တော်များနေတယ်။ဖက်ကနေနေတယ်။အနောက်တချိန်ကျရင်သူတို့ကများတယ်ကျွန်တော်ဘက်ကနေတယ်။ဒါဖြစ်ဦးဖြစ်စင်နေပဲ။ဒီမိုစီကျင့်စဉ်ကိုကျင့်သုံးနေတဲ့ကျင့်သုံးစနိုင်ငံတွေမှာဒါတွေဖြစ်မှာ
။ပြည်အောင်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကလက်ရှိရွေးကောက်ပွဲမှာလွှတ်တော်နှစ်ရံပေါင်းအမတ်နေရာ42နေရာပဲရရှိထားတဲ့အချိန်မှာအဓိကအတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အမတ်နေရာ390အနံ့ရရှိထားပါတယ်။ ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုပြီးအာဏာလွှဲပြောင်းရေးကိုငြိမ်ငြိမ်ချမ်းချမ်းဖြစ်စေရပါမယ်လို့ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်သူတမရဦးသိန်းစင်ကအကြိမ်ကြိမ်ကြိပေးပြောဆိုနေသလိုတမရကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်ဘက်ကလည်းပေါ်လာမဲ့အစိုးရအသင်းနဲ့လက်တွဲအလုပ်လုပ်မယ်လို့ပြောဆိုထားပါတယ်တချိန်တည်းမှာပဲလက်ရှိရှုံးနေနေတဲ့ပြည်သူ့ချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကရွေးကောက်ပွဲရလဒ်ကိုလက်တင်ခံတယ်လို့ပြောဆိုနေကြတာကြောင့်အစိုးရသည့်တရားငြိမ်းချမ်းစွာပေါ်ပေါက်လာရေးပြည်သူတွေကြားမှာသတိထားပြီးအကောင်းမြင်မျှော်လင့်ချက်တွေတိုးလာနေပါတယ်ရှင်
။မတ်တင်ကီထိုက်ပြောပြသွားတာပါ။ရွေးကောက်ပွဲရလဒ်အရာအတိုက်ခံဘက်ကအများစုအနိုင်ရလိုက်တဲ့အတွက်ပညာရေးကျန်းမာရေးကအဆအဆပြုပြင်ပြောင်းလဲနိုင်မယ့်အခွင့်အရေးတွေရလာပြီဆိုပြီးမဲဆန္ဒရှင်တွေနဲ့အတိုက်ခံတွေကမျှော်လင့်ထားကြပါတယ်။ VOA သတင်းတော် Daniel D. Carter, Carter Reed နဲ့ Simon Lewis တို့ပေးပို့ထားတဲ့သတင်းပေးပို့ချက်တွေကိုအခြေခံပြီးတော့နန်လန်ဖိုင်ကပြောပြမှာပါရှင်။
ရွေးကောက်ပွဲရလဒ်အရာ NLD အနိုင်ရလိုက်တဲ့အတွက်ပြည်သူလူထုကလိုလားတဲ့အပြောင်းလဲတွေကိုဖော်ဆောင်ခွင့်ရတော့မယ်ဆိုပြီးအများကမျှော်လင့်နေကြပါတယ်။လူငယ်အများစုကတော့ပညာရေးနဲ့ပတ်သက်တဲ့အပြောင်းလဲကိုမျှော်လင့်နေကြတယ်လို့ပြောပါတယ်။စာရေးကိရိယာပစ္စည်းအယောင်ဆိုင်ဝန်ထမ်းတူဖြစ်တဲ့မပွင့်ဖြူကတော့အခုလိုပြောပါတယ
်။အပြောင်းလဲမယ်လို့ဆိုတော့ကျွန်တော်ညီမနိုင်ငံမှာဆိုတော့အများကြီးပေါ့ကို။ဟိုပညာရေးစနစ်ပေါ့နော်ကို။ပညာရေးစနစ်ဆိုလဲကျွန်တော်ကဘွဲတာရတာပေါ့နော်အခုလိုတို့နဲ့တစ်ခါပြောမယ်ဆိုတော့မပြောနိုင်ဘူးအဲ့လိုမျိုးအဓိကပညာရေးစနစ်ပေါ့ကောပညာရေးရင်ပြောင်းလဲတဲ့နယ်လို့ထင်တာ
တော်ရန်စားတဲ့ပေါ်များတဲ့တိုင်းပြည်တပြည်ဖြစ်ပေမဲ့အရှိတောင်အာရှမှာဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်နေတာကိုပြည်သူတွေအများစုကမကြေမနက်ဖြစ်နေကြတာပါရွေးကောက်ပွဲရလဲအရာတက်လာတဲ့အစိုးရဟာဒီတော်ရန်စားတွေကိုပြည်သူအကျိုးအတွက်အမှန်တကယ်သုံးခဲ့မယ်ဆိုရင်ဒီတိုင်းပြည်ဟာကြုံနေရတဲ့စီးပွားရေးလူမှုရေးခက်ခဲတွေကိုဖြေရှင်းနိုင်မယ်လို့မျှော်လင့်ကြတာပါတဖက်ရေးဆိုင်ပိုင်ရှင်တူဖြစ်တဲ့ဦးမြင့်ကျော်ကတော့အခုလိုပြောပါတယ
်ဒီကျွန်တော်တို့နိုင်ငံကဘောနော်တရားစာတတွေဟိုအားလုံးထွက်တယ်ဘောနော်ထွက်တဲ့အခါကျတော့ခုနကပြောလို့အဲ့ဒီဟာတွေကဟိုခုဟာကတော့လူနည်းစုလူပစ္စုပ္ပန်လက်ထဲမှာပဲရှိရဲအဲ့ဒါကိုနိုင်ငံပိုင်အဖြစ်ဖြစ်သွားလို့ရှိရင်တော်တော်ပြောင်းလဲသွားလိမ့်မယ်လို့ညွှန်လဲတယ
်ဒီရေကောက်ပွဲကနေအကြီးမားဆုံးရလိုက်တဲ့အကျိုးအမြတ်ကတော့ပီတူရီရဲ့အားပေးထောက်ခံမှုနဲ့ပူးပေါင်းမှုဖြစ်တယ်လို့မန္တလေးတိုင်း NLD ကောင်းဆောင်တူဖြစ်တဲ့ဦးရွှေလာကမြင်ပါတယ်။အရင်ခေတ်အဆက်ဆက်ဆိုးရကိုမယုံကြည်ခဲ့ကြတဲ့လူထုဟာနောက်အနာဂတ်မှာတော့အဆိုးရနဲ့ပူးပေါင်းလာမှာကိုသူမျှော်လင့်တာဖြစ်ပါတယ
်။အင်မတန်မှအရေးကြီးပါတယ်ခင်ဗျာ။ကျွန်တော်တို့နိုင်ငံကဒီမိုကရေစီကူးပြောင်းကာလမှာဖြစ်တဲ့အတွက်ဒီလိုနိုင်ငံရေးစနစ်အပြောင်းလဲတစ်ခုမှာပြည်သူလူထုရဲ့ထောက်ခံမှုနဲ့မေးပေးမှုဟာအရေးကြီးဆုံးအချက်ပဲဖြစ်ပါလ
ေ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအများစုနိုင်ရလိုက်တာနဲ့ပတ်သက်ပြီးသဘောထားအမြင်တွေပါအခုလိုရွေးကောက်ပွဲမှာအတိုက်ခံပါတီအနိုင်ရလိုက်တဲ့အတွက်အပြောင်းလဲတွေနေ့ချင်းညချင်းပေါ်လာတော့မှမဟုတ်ဘူးဆိုတာကိုလည်းလူထုကနားလည်လက်ခံထားကြပါတယ
်နယ်လဖိုင်ပြောပြသွားတာပါရှင်ရွေးကောက်ပွဲတွေကျင်းပပြီးစီးသွားတဲ့မြန်မာနိုင်ငံမှာအစိုးရတဲ့လက်ထက်လက်နက်ကင်ပဋိပက္ခတွေဖြေရှင်းရေးအလားအလာတွေပေါ်ရိုက်ခတ်မှုတွေရှိလာမှာကိုစိုးရိမ်မှုတွေလည်းရှိနေကြပါတယ်။ဒါပေမဲ့လည်းမြန်မာငြိမ်းချမ်းရေးစင်တာ MPC တာဝန်ရှိသူတဦးဖြစ်တဲ့ဦးအောင်နိုင်ဦးကတော့ဆစ်ဆက်ဆွေးနွေးရေးလုပ်ငန်းစဉ်တွေဆက်လက်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောပါရယ်။ VOA ဝိုင်းတော်သားကိုသားညူကနေဦးအောင်နိုင်ဦးကိုနေပြည်တော်မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်။
ဦးအောင်နိုင်ဦးအခုဒီတနင်္ဂနွေပြစ်ခတ်ရက်ဆေးကြီးပေါ့နောက်ရှစ်ဆက်လုံကနေလည်းရှိတယ်အဲ့တော့သူတို့တတ်မှတ်ချိန်တွေရှိပါတယ်ဥမာရက်90အတွင်းနိုင်ငံရေးဆွေးနွေးရမယ်ပါညာလို့ဒီတတ်မှတ်ချိန်အတွင်းမှာအလင်းမြန်လုံနိုင်မယ်နေတာရှိတာ
ရှိပါတယ်ခင်ဗျအခုဆိုလို့ရှိရင်ကျွန်တော်တို့ဒါ GICM လို့ခေါ်တဲ့ဒီပြစ်ခတ်ရက်ဆေးကြီးကိုညှိနှိုင်းကောင်တွယ်ပေါ်ရေးကော်မတီပေါ့နော်ဒါအစည်းအဝေးဒါဒုတိယအကြိမ်ဖြစ်ပါတယ်အော်ဒီစီဝေးကပဲကျွန်တော်တို့ခုနရေပောင်း60အတွင်းမှာမှုပေါင်းရေးဆွေးရမယ့်ကိစ္စရေပောင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပဲလုပ်ရမယ့်ကိစ္စကိုကျွန်တော်တို့ deadline တွေကိုအခုဘယ်ရက်မှာပါဆွေးနွေးမယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးနေတာဖြစ်ပါတယ်ဆိုတော့အခုလာမယ့်21ရက်နေ့ဆိုလို့ရှိရင်လည်းကျွန်တော်နိုင်ငံရေးပါတီတွေနဲ့ရန်ကုန်မှာဆွေးနွေးပြီးတော့ခုနနိုင်ငံရေးပါတီတွေကသူတို့ UPDJC ပေါ့ခုနနိုင်ငံရေးဆွေးနွေးမှုကူးတွဲကော်မတီပေါ့ဗျာနော်အဲ့ဒီကော်မတီမှာအစိုးရဘက်က16ဦးလက်နက်ကန်တိုင်းရင်းသားအဖွဲ့က16ဦးရွေးထားပြီးအကျန်တဲ့နိုင်ငံရေးပါတီက16ကိုရွေးရမှာပေါ့နော်အဲ့လိုရွေးပြီးတာနဲ့ကျွန်တော်တို့ကခုနဒီမူပေါင်းရေးဆွဲရေးကိစ္စတွေကျွန်တော်တို့တက်တိုက်ဆောင်ရွက်မယ်မူပေါင်းရေးဆွဲရေးကိစ္စတွေကိုဆောင်ရွက်ပြီးတာနဲ့နိုင်ငံရေးဆွေးနွေးပွဲကိစ္စတွေကိုကျွန်တော်တို့အချိန်အတိုင်းတာတိတိကျကျဆောင်ရွက်နိုင်ဖို့ကျွန်တော်တို့ကြိုးစားနေတာဖြစ်ပါတယ်ဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ထင်ပါတယ် ဒီမှာအဓိကဘာဖြစ်လာလဲဆိုတော့ကျွန်တော်တို့လွန်ခဲ့တဲ့၄၅၆လတွေကကျွန်တော်တို့နားလဲပါတယ်အပြောင်းလဲဖြစ်နိုင်တယ်ပေါ့နော်အပြောင်းလဲဖြစ်လို့ရှိလို့ရှိရင်ဟလာဟိုလက်မှတ်ထိုးတဲ့အချိန်နဲ့ရွေးကောက်ပွဲနဲ့အလားကိုက်နေလို့ရှိရင်အပြောင်းလဲဖြစ်မယ်ဒီအပြောင်းလဲဖြစ်လို့ရှိရင်ကျွန်တော်တို့ညဉ့်ညံရေးဆွေးနွေးပွဲတွေဟာနှောက်နှေးနိုင်တယ်သို့မဟုတ်ပုံမှန်လေးနည်းနည်းပြောင်းသွားနိုင်တယ်ဆိုတော့ကျွန်တော်တို့ကြိုးထားတာရှိပါတယ်ဒါကြောင့်မို့လို့ပထမဦးဆုံးလုပ်တဲ့ဆွေးနွေးပွဲကိုအားလုံးကသဘောတူရင်လည်းဆုံးဖြတ်ချက်ရယူပါအားလုံးကသဘောမတူဘူးဆိုလို့ရှိရင်ခုကြံ့ကြံ့မာမာလုပ်မဲ့ဆွေးနွေးပွဲကိုကျွန်တော်တို့ကဆုံးဖြတ်ချက်မရယူဘဲနဲ့အခြေခံအုတ်မြစ်ဆောက်လိုက်တဲ့ပုံစံမျိုးကျွန်တော်တို့ကလုပ်ချင်တာပေါ့နော်ဟိုပြောင်းလဲပြင်လဲပုံစံမျိုးလုပ်ချင်မှာဒါကိုလည်းအားလုံးကသဘောတူပါလေ
ဆိုတော့ကနောက်ဆူရအဆင့်အထိကိုဒီနိုင်ငံဆွေးနွေးပွဲသွားမဲ့သဘောတ
ော့နောက်မဟုတ်နိုင်ငံဆွေးနွေးပွဲကကျွန်တော်တို့နှစ်နှစ်ကနေပြီးတော့၅နှစ်ဒီအနေလုံးကြာနိုင်တယ်လို့ကျွန်တော်တို့ထင်ပါတယ်ဆိုတဲ့သဘောတော့ဒီအဆိုရလက်ထက်မှာကျွန်တော်တို့ကဖောင်ဒေးရှင်းတွေချထားပြီးတော့ဖြည့်လာမဲ့အဆိုရကတကယ့်နိုင်ငံရေးဆွေးနွေးပွဲတွေကိုဆောင်ရွက်ဖို့ဖြစ်ပါတယ်အခုကအချိန်ကလည်းမရှိတော့တဲ့အတွက်ဆောင်ရွက်ဖို့မလဲမဖြစ်နိုင်တော့ပါဘူးဒါကိုကျွန်တော်တို့ကကြိုမြင်တဲ့အတွက်ဒီအတွက်ကျွန်တော်တို့ကြိုပြင်ဆင်ထားတာဖြစ်ပါတယ်သို့တော်လည်း NCA ဒီပြစ်ခတ်ရေးစာချုပ်ကတော့သူကချိုးဖောက်လို့မရပါဘူးဒါကြောင့်မို့သူပြောထားတဲ့တိတိကျအတိုင်းကျွန်တော်တို့မဖြစ်ဖြစ်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်အဲ့ဒီလိုဆောင်ရွက်နိုင်သွားဖို့လည်းဟိုနိုင်ငံတော်သမ္မတရောဟလာကျွန်တော်တို့ဝန်ကြီးဘော်မင်းရောကျွန်တော်တို့ဒီတဲမှာပါနေတဲ့နိုင်ငံတိုင်းသားဖွဲ့စည်းအားလုံးကလည်းဒီတန်ထိတ်ထန်ရှိရှိနဲ့တွားနေတာတွေ့ရပါတယ်ဆိုတော့ကျွန်တော်အနေနဲ့တော့ဘာမှစိုးရိမ်ချက်မရှိပါဘူး
ဒီဖောင်ဒေးရှင်းကြီးချတဲ့နေရာမှာပေါ့လက်ရှိဒီနောက်ထပ်တက်လာဖို့အစိုးရရှိနေတဲ့ဥမာအနိုင်ရထားတဲ့အမျိုးသားလူစုဖွဲ့ချုပ်တို့ရဲ့ပါဝင်မှုနဲ့ပတ်သက်လို့ပြောစင်ပါတာ
အဲ့ဒါကကျွန်တော်တို့ကဒီနိုင်ငံကြီးဆွေးနွေးပွဲမှာတာတူညီမျှအချိုးတူပေါင်းအမှုတွေကျွန်တော်တို့အားလုံးတိုင်ပင်ထားကြတာရှိပါတယ်ဒါကိုကျွန်တော်တို့မူပေါင်းထဲမှာဆွေးနွေးမှာဖြစ်ပါတယ်အဲ့တနည်းအားဖြင့်ပြောရရင်ဟလာနောက်လာမယ့်အစိုးရဟာလွတ်တော်ထဲမှာရောဟလာအစိုးရထဲမှာရောနေရာအများစုရမှာဖြစ်တဲ့အတွက်ခုနလွတ်တော်တို့ဒီအစိုးရတို့ရဲ့ဝေစုတွေရဲ့အများစုကိုတို့ကရမှာဖြစ်ပါတယ်ဒါကတော့တို့လက်ထက်မှာတို့ခုနဆက်ပြီးတော့ဆောင်ရွက်ဖို့ဖြစ်ပါတယ်
အဲ့တော့ဟုတ်အခုတို့နဲ့အခုဘာပြောအစိုးရအခုပြောင်းလောသွားမယ်ဒါပေမဲ့နိုင်ငံဆွေးနွေးပွဲသွားမယ်ဆိုတော့ဒီအပြောင်းလဲနဲ့ပတ်သက်လို့ဘာစုဖြစ်ပါမလားဘယ်လိုများစိုးရိမ်စရာရှိလ
ဲကျွန်တော်စိုးရိမ်စရာချက်ပါမရှိပါဘူးကိုနေ့ကလည်းဟိုသမ္မတကြီးကကျွန်တော်တို့ဒီနိုင်ငံရေးပါတီနဲ့တွေ့ဆုံပွဲမှာညီညာသာပြောင်းလဲနိုင်မှုဆိုပြီးတော့ပြောတာရှိပါတယ်ဝိုင်းဝန်းကူညီကြဖို့လည်းပြောတာရှိပါတယ်ဆိုတော့ဒီအတွက်ကျွန်တော်တို့ဘာမှမစိုးရိမ်ပါဘူ
းနောက်ဆုံးတစ်ခုကကျွန်တော်ဒီပြစ်ခတ်ရစေးအခြေအနေပါအခုကဒီဆောင်ကြည့်ဖွဲ့တော်ထားတာရှိတယ်ဒါပြစ်ခတ်ရစေးပြီးသားအုပ်စုတွေနဲ့ပေါ့နော်တခြားဒီအပြစ်ခတ်ရစေးကြီးတနင်္ဂနွေလောက်တိုင်းတာဖြစ်မှုတဲ့တခြားအင်အားစုတွေပါဝင်လာနိုင်မှုအနေထားဘယ်လိုရှိလဲ။ဘာလို့ဆိုတော့ကချင်တို့ရှမ်းတို့မှာတည်ပို့နေဖြစ်နေတာ
။အခုကတော့ဗျာကျွန်တော်တို့လက်မှတ်ထိုးထားတဲ့ရှစ်ဖွင့်နေရတော့တော်တော်လေးပြည်ပြည်လည်းရှိတယ်။ပြဿနာဖြစ်မဲ့ကိစ္စတွေကိုတော့မှတစ်ဖက်နဲ့တစ်ဖက်တယ်လီဖုန်းနဲ့ဆိုလည်းကောင်းဟလာစာနဲ့ဆိုလည်းကောင်းလူနဲ့ဆိုလည်းကောင်းအီးမေးလ်နဲ့ဆိုလည်းကောင်းတယောက်တယောက်အပြန်လန်းလန်းဟလာဖြည့်ရှင်းတဲ့အတွက်ချက်ချင်းပြေလဲတာတွေကျွန်တော်တို့လက်တွေ့တွေ့ရပါဒါကတော့ဒီခုနNCA ပေါ့တနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစေးစာချုပ်ရဲ့အကျိုးကျေးဇူးပေါ့နော်ခုနကတော့ဂျန်တဲ့အဖွဲ့တွေလည်းဂျန်နေပါတယ်တိုက်ပွဲတွေလည်းဖြစ်နေပါတယ်အဲ့ဒီဂျန်တဲ့အဖွဲ့တွေကိုလည်းပါဝင်လာနိုင်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီမှာဒီဆွေးနွေးမှုအစီအစဉ်တရားအနေနဲ့ကျွန်တော်တို့အခုနောက်နေ့မှကျွန်တော်တို့ထပ်ပြီးတော့ဆွေးနွေးဦးမှာဖြစ်ပါတယ်အ
ဲ့တော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်မယ်ဆိုရင်ခုနကပြစ်ခတ်မရက်ကလည်းအခုတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေပါပါဝင်မှာပါအ
ဲ့ဒါကတော့ကျွန်တော်တို့ဒီအဖွဲ့တွေလက်မှတ်ထိုးမထိုးဆိုတဲ့အပေါ်နဲ့ဟလာနောက်ဖြစ်ပေါ်လာမယ့်အစိုးရအနေနဲ့ဒီလက်နက်ကင်ခုလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကင်ရာစုတွေနဲ့ဘယ်လိုညှိနှိုင်းဆောင်ရွက်မလဲဆိုတာပုံမှန်မူတည်ပါတယ်အခုလောလောဆယ်ကတော့အခုကြံတဲ့ဒီအချိန်တွင်းမှာတော့ဟလာဘယ်လိုပါလာနိုင်အောင်လုပ်မလဲဆိုတာမျိုးတွေစဉ်းစားချက်တွေရှိပါတယ်အနည်းအဖြစ်ပြောရရင်နှစ်ဦးနှစ်ဖက်ပေါင်းလို့ရမယ်ဆိုတာကိုကျွန်တော်တို့အားလုံးနားလည်ထားပါတယ်အဲ့ဒီတိုင်းလို့ဖို့လဲဆက်ပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ
်နောက်တစ်ခုက NCA အကောင့်ထဲပေါ်ကြီးနဲ့ပတ်သက်လို့တက်မရွေးပူပေါင်းဆောင်ရွက်ဖို့ပေါ့လက်တလုံးမှာတော့ကမ္ဘာဦးသိန်းစိန်အစိုးရနဲ့အစံတရားပူပေါင်းဆောင်ရွက်ဖို့ကျွန်တော်တွေ့ရပါတယ်နောက်ပိုင်းတက်လာတဲ့အစိုးရမှာကိုတက်မရွေးပူရောက်လို့ရှိနေတယ
်ကျွန်တော်ထင်တာတော့ပြောင်းလဲမရှိဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့တက်မရွေးဟာဒီရင်းကြီးလုပ်ငန်းစဉ်မှာအစတည်းကပါလာတယ်ဗျာနော်ထဲထဲဝင်ပါလာတဲ့အပြင်ကိုအခုကဒီအပြစ်ခတ်ရေးစေးစာချုပ်ကိုလက်မှတ်ထိုးထားတာကတမတော်ကာကွယ်ရေးဦးစီးချုပ်ကတူကာကွယ်ရေးဦးစီးချုပ်ကလက်မှတ်ထိုးထားပါတယ်ဆိုတော့ဒါသူတို့ရဲ့ commitment ဖြစ်ပါတယ်သူတို့ရဲ့တန်တိတ်ထံဖြစ်ပါတယ်ဒီအတွက်လည်းတိတိကျကျပါဝင်လှုပ်ဆောင်ကြတာတွေ့ပါတယ်အထူးသဖြင့်တော့အခု JMC လို့ခေါ်တဲ့အပြစ်ခတ်ရေးစေးရေးစောင့်ကြည့်ရေးလုပ်ငန်းစဉ်ကိုသူတို့ထဲထဲဝင်ပါနေတယ်ခုနကုတ်တော့ contact လို့ခေါ်တဲ့ဒီထိန်းသိမ်းလိုက်နာရမယ့်စီကံတွေကိုလည်းအခုတည်တည်ချာချာလုပ်နေတယ်။ခုန GMC လို့ခေါ်တဲ့အပြစ်ခတ်ရစေးရေးစောင့်ကြည့်အဖွဲ့တွေကိုလည်းတည်ချာလုပ်နေတယ်။ဒီရက်ပိုင်းအတွင်းမှာတို့ဟာပြီးသွားနိုင်တယ်။အဲ့တော့ဒီမှာအနည်းဆုံးဟလာဒီ GMC လို့ခေါ်တဲ့အဖွဲ့တွေမှာတက်မတော်ရဲ့ကနေပြီးတော့အနည်းဆုံး ဒုတိယဗိုလ်ချုပ်ကြီး၄ယောက်ကနေ၅ယောက်ထိပါမဲ့အနေအထားမျိုးရှိပါတယ်အခုလောလောဆယ်လည်းပါဝင်နေပါတယ်ဆိုတော့ဒါဟာတမတော်အနေနဲ့ဘယ်လောက်ထိဒီငင်းငင်းရေးလုပ်ငန်းစဉ်ကိုအာမှာပါဝင်နေလဲဆိုတာကိုပြတဲ့အချက်ပဲဖြစ်ပါတယ
်ခုဆွေးနွေးပွဲတွေမှာတော့တက်တလော့ဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်လို့တဆုံးတရားဆွေးနွေးမှုရှိပါလား
ကျွန်တော်တို့တော့ဟို GMC ဘက်မဟုတ်တဲ့အတွက်ကျွန်တော်တို့ဆွေးနွေးတာမရှိသေးပါဘူးဒါပေမဲ့နိုင်ငံရေးပါတီတွေရောခုနတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောဒါကိုတင်ပြတာရှိပါတယ်ဒါကိုလည်းဟာလာအကျဉ်းသားတစ်ခုအနေနဲ့ကျွန်တော်တို့ရှေ့ဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ
်ဒါကတော့နေပြည်တော်ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုသားညူကနေဥအောင်နိုင်ဦးကိုတွေ့ဆုံမေးမြန်းထားတာပါရှင်အခုလိုမြန်မာအစိုးရဘက်ကအပြစ်ခတ်ရစဲကြီးကနေနိုင်ငံရေးဆွေးနွေးပွဲတွေအထိကျင်းပနိုင်ဖို့ဆက်လက်အကောင့်ထဲပေါ်နေတယ်ဆိုပေမဲ့ဒီဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်နိုင်သေးတဲ့အတွက်နောက်အစိုးရသစ်ဖွဲ့စည်းပြီးချိန်တိုင်းရင်းသားတွေနဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေကိုဆက်လက်အကောင့်ထဲပေါ်တဲ့နေရာမှာအခက်အခဲတွေရှိနိုင်မယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ခေါင်းဆောင်တဦးဖြစ်သူနိုင်ဟန်တာက VOA ကိုပြောပါတယ်သူကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်ရှင
်ကျွန်တော်တို့နိုင်ငံရဲ့အဓိကပြဿနာကဒီချင်းချင်းတိုက်ခိုက်မှုဖြစ်နေတဲ့ပြည်တွင်းစစ်ပြဿနာနော်အဲ့ဒါကိုမဖြေရှင်းနိုင်ရင်ကျွန်တော်တို့နိုင်ငံကဘလို့မှဟိုတိုးတက်မှုရှိနိုင်မှာမဟုတ်ဘူးနောက်ဒီမိုကရေစီစနစ်ကိုအကောင့်ထဲဖော်ခြင်းလို့လည်းဖော်လို့ရမှာမဟုတ်ဘူးအဲ့ဒါကြောင့်အခြေအနေရရက်ကိုပြောင်းလဲလုပ်ဖို့တစ်ဖက်ကအကောင့်ဘက်ကဖြစ်အောင်ကျွန်တော်တို့ဖန်တီးခြင်းရင်ဒီပြည်တွင်းစစ်ပြဿနာကိုရပ်ဆဲနိုင်ဖို့လိုတယ်နောက်ပြီးတော့မှအဲ့ဒီအခုဖြစ်ရှိနေတဲ့ပြဿနာကိုပြည်လဲအောင်နိုင်ငံရေးနည်းရပေါ့နော်ဒါတွေ့ဆုံဆွေးနွေးဖြေရှင်းသွားဖို့လိုတယ်ဒါကအဓိကပြဿနာပဲအဲ့ဒါကိုကျွန်တော်တို့ကတော့ဒီနောက်တက်လာမဲ့အစိုးရကလည်းဒါကိုတော့သူတို့နားလဲပါတယ်ဒါကြောင့်ဒီကိစ္စအခြေခံပြဿနာဒီကိစ္စကိုအရင်ဖြေရှင်းရမယ်ဆိုတဲ့သဘောထားမျိုးကျွန်တော်တို့ကသူတို့ကိုထောက်ပြပေးထားပါတယ
်အခုဒီ UNFC ကနေပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကပဲပေါ့နော်ဟိုလက်မဲ့ရေးတဲ့တဲမှာပါတဲ့အဖွဲ့နှစ်ဖွဲ့ကိုဟိုအဖွဲ့ကနေပြီးတော့ထုတ်လိုက်တယ်ဆိုတာပြီးပေါ့နော်အဲ့ဒါမျိုးဖြစ်သွားတဲ့အခါကျတော့အဲ့ဒါကဒီအန်ဂယ်ရိုဘက်ကနေပြီးတော့ဒါသဘောထားတင်းမာတယ်ဆိုတဲ့အကြောင်းပြတယ်လို့တချို့ကသုံးသပ်ပါတယ်ရှင်ဒီပေါ်မှာအန်ဂယ်ရိုဘယ်လိုတုံ့ပြန်ကြမှာလဲရှင
်အေးဒါတော့နည်းနည်းပြောရမယ်ဆိုရင်အခုထုတ်လိုက်တာဆိုတဲ့ဟာကအတီမဟုတ်တယ်ဘူးဒါယာယီသဘောပဲလာမဲ့ဒီကောင်စီစည်းဝေးမှာအဲ့ဒါကိုမှပြန်လဲတုံ့တက်ပြီးတော့ဗောလေဒါပြင်လဲပြင်မယ်တီတူနဲ့ပြုမှာဗောဘာကြောင့်အဲ့ဒါလို့လောက်ရလဲဆိုတော့ကျွန်တော်တို့ကစုပေါင်းပြီးတော့တပ်ပေါင်းစုဖွဲ့ထားတယ်စုပေါင်းပြီးတော့မူတွေလမ်းစဉ်တွေဗာတွေညှိနှိုင်းတယ်လုပ်ငန်းစဉ်တွေညှိနှိုင်းတယ်အဲ့တော့ကျွန်တော်တို့ကတော့ဟိုဟိုအရင်ရင်ကလည်းဟိုဥစားဗောလေထိတ်တီးစီဝေးတွေကချမှတ်ထားတဲ့မူဒီလိုအပြည့်ရဆဲရေးကိစ္စမှာအလုံးပါဝင်နိုင်ရေးကိုကြိုးစားဖို့ဗောလေနောက်ဆုံးကတော့အဲ့ဒီစက်တင်ဘာလကုန်ပိုင်း28 29 30အဲ့ဒီမှာထိပ်ပြီးအစည်းအဝေးတခါထပ်လုပ်တယ်အဲ့ဒီမှာဆုံးဖြတ်ချက်တွေချတာပေါ့နော်အဲ့ဒီမတိုင်ခင်တုန်းကကျွန်တော်တို့ UNFC က29ရက်နေ့မှာအရေးပေါ်အစည်းအဝေးထိုင်လိုက်တယ်နော်အဲ့ဒီမှာပိုလို့မှုဆောင်တိုးချက်အစည်းအဝေးပေါ့လေအဲ့ဒီအစည်းအဝေးကိုခေါ်ပြီးတော့မှအဲ့ဒီမူကိုရှိကြတယ်အဲ့မှာကျွန်တော်ရဲ့မူကတော့အရင်ရင်ကချမှတ်ထားတဲ့မူတိုင်းပဲလေအလုံးပါဝင်နိုင်ရေးကိုကြိုးစားမယ်တကယ်လို့အဖွဲ့အလုံးမပါနိုင်ရင်တော့ခြံထားမဲ့အဖွဲ့တွေကိုဒီအစိုးရဘက်ကမတိုက်ဖို့နော်စည်ရေးရမတိုက်တိုက်ခိုက်မှုမပြုဖို့ထိုးစစ်မစင်ဖို့ပါလေနောက်ပြီးတော့မှနိုင်ငံရေးဆွေးနွေးတဲ့အခါကျရင်အဖွဲ့အလုံးမပါဘူးဆိုရင်နော်ဒါပြဿနာပြည်လည်းမမဟုတ်ဘူးနိုင်ငံရေးဆွေးနွေးပွဲမှာသူတို့ပါဝင်နိုင်ရေးနဲ့နောက်လူမှုရေးရပေါ့နိုင်ငံတကာဥပမာ IDP ကိစ္စတွေစစ်ပြေတုကတဲ့ကိစ္စတွေနော်နောက်ဒေတာဖုန်ပြေကိစ္စတွေမှာနိုင်ငံတကာကအကူအညီပေးရင်သူတို့အတွက်လက်ခံစားပေးရှိဖို့ကျွန်တော်တို့ဆိုလာတာကတော့ကျွန်တော်တို့အပေါင်းအသင်းတွေထဲပေါ့လေဒီလက်မှတ်ထိုးတဲ့ဟိုအချိန်မှာလောလောဆယ်မှာမပါနိုင်သေးတဲ့အဖွဲ့တွေကိုသူတို့အတွက်ကိုအာမခံချက်ပေးဖို့အဲ့ဒါကိုကျွန်တော်တို့တောင်းဆိုတယ်အော်အဲ့ဒီမူတန်းကျွန်တော်ရက်တည်သွားဖို့ပေါ့လေမရရင်တော့ကျွန်တော်လက်မမထိုးဘူးဆိုတဲ့မူကိုကျွန်တော်တို့ကတော့ဟို UNFC မှာချမှတ်လိုက်တယ်ဒါပေမဲ့အဲ့ဒီနှစ်ဖွဲ့ကတော့သူတို့သဘောနဲ့သူတို့ဆုံးဖြတ်လိုက်တယ်ဒီကိစ္စမှာတော့တပ်ပေါင်းစုရဲ့သဘောထားကိုသူတို့ကမယူဘဲနဲ့သူတို့သဘောနဲ့သူတို့လုပ်လိုက်တယ်ဆိုတဲ့အပေါ်မှာဒီတပ်ပေါင်းစုရဲ့ဒီစုစည်းညီညွတ်မှုနဲ့မူကိုလမ်းစဉ်တွေကိုပေါ့နော်ခိုင်မာအောင်ဆိုပြီးတော့မှကျွန်တော်တို့ကတော့ဒီလိုဟိုအရေးယူ
အခုနောက်ဆုံးဒီပန်ဆန်းညီလာခံကနေပြီးတော့UWSA ရဲ့ဒီညီလာခံရလက်ကိုသူတို့ထုတ်ပြန်ကြေညာချက်မှာပေါ့နော်တိုင်းနာဖွဲ့စည်းခြားရမှာမြောက်ပိုင်းနဲ့တောင်ပိုင်းကွဲသွားတယ်လို့မျိုးပေါ့နော်ပြောထားပြီးတော့အထူးသဖြင့်ဒီနောက်ပိုင်းငင်းကြဲရေးဒီအပြစ်ခက်ရစေးကိစ္စတွေမှာဒီတရုတ်နိုင်ငံရဲ့ပါဝင်မှုကိုလည်းသူတို့ကလှူလာတယ်ဆိုတာမျိုးပြောလာတဲ့ခါကြတော့လေအန်ကယ်ရုကိုယ်တိုင်လည်း
di taung bai ma gremi chi de mon chi de a ri na pwe ga le a pyat de la mat thu de the ma ma pa de bu no thu cha ra ro ne ne di myauk bai di tayauk ne sat tayauk ne ba ma bo le a ri na nai ngan ne sat de ta ma sit phit ne de kaisa ko phie chin ne ne ya ma tayauk nai ngan ga tayauk su ya ye tayauk ku ja bo tat ma do ga kaung song de ye pa win chi nai twa bu a lo do tru ga a su tin pya de po ma ဟိုသူတို့နဲ့ဒီတရုတ်ဘက်ကတာဝန်ရှိသူတွေနဲ့ဘယ်လိုဆက်ဆက်မှုရှိလဲတော့မပြောတတ်ဘူးလေသူတို့နားလည်မှုရှိမယ်လို့တော့ကျွန်တော်တို့ထင်ပါတယ်ဒါလို့ဖြည့်ရှင်းနိုင်တော့ကောင်းမယ်လို့ကျွန်တော်တို့ကလက်ခံပြီးတော့မှအဲ့ဒါကိုကျွန်တော်တို့အပါဝင်ပေါ့နော်အဲဒီသဘောထားကိုချမှတ်လိုက်တာဖြစ်တယ
်ဒါကတော့ UNFC အတွင်းရေးမှူးနိုင်ဟန်တာကို VOA ကဆက်သွယ်မေးမြန်းခဲ့တာပါရှင်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်ကိုတင်ဆက်မှာပါဒီအစီအစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းကန်းကသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်ကိုဖြိုးလွင်အောင်နဲ့မက်ကျေပြာတို့ကပြောပြမှာပါ
လက်လောဖြစ်ပွားနေတဲ့ရှမ်းပြည်နယ်အလဲပိုင်းကတိုက်ပွဲတွေမှာပို့ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပို့အမျိုးသားအဖွဲ့ချုပ် PNO ရဲ့ပြည်သူ့စစ်အဖွဲ့ PNA ကမြမတက်မတော်ဘက်ကနေပါဝင်တိုက်ခိုက်နေတယ်လို့မိုင်းရှုဒေသမှာတာဝန်ကျနေတဲ့ SSPB SSA ရဲ့တမှုတော်ဦးကပြောပါတယ်
ပေါ်တော့ပါတယ်လို့ပြောတယ်ကျေလို့ပဲခင်တယ်ကျွန်တော်တို့နဲ့ဆက်ရဲ့ချိန်မှာရှာလို့လည်းကြောက်ကြလေးတော့
ပေါ်ဦးအမျိုးသားပြည်သူ့စစ်အဖွဲ့ရဲ့စစ်ဦးစီးချုပ်ဟောင်းနဲ့ PNO ရဲ့နိုင်ရကဖြစ်သူဥခွန်လာကတော့ SSPB SSA ရဲ့ဆွဆွဲမှုကိုညှင်းဆို့လိုက်ပါတယ
်ဒီတွင်းစစ်ပွဲမှာခြားပိုင်းသားတွေပတ်ခတ်တဲ့နေရာမှာလက်ခံလို့နေနဲ့မတုံ့ဖို့ဆိုသဘောတူထားတယ်ကြည့်ဒါ1990ပြည်ကလေးကင်းချိုင်းရေးဆရာယူစင်တဲ့ရပါဘောနော်ဒါတပိုင်းပေါ့တိုင်းကကျွန်တော်တို့ရဲ့လှုပ်ရှားကွင်ရလဲချရဲ့တောင်းလဲချမြို့နဲ့အဲမြို့ရဲ့တောင်းဖက်ချမှာပဲရှိတယ်မြက်ဖက်ချကိုကျွန်တော်သွားလို့မရဘူးသွားရင်ကျွန်တော်လက်နဲ့မဲ့နဲ့ပဲအနေနဲ့သွားလို့ရတယ်စီးပွားရေးအနေနဲ့ပဲကျွန်တော်သွားလို့ရတယ်လုံးဝမပါပါတော့တိတ်ချတယ်ဒါတော့ကျွန်တော်အမှတ်ခံတယ်နော
်ပုဂ္ဂိုလ်အမျိုးသားပြည်သူ့စစ်အဖွဲ့က1992ခုနှစ်ကလေးကနေနိုင်ငံတော်ငြိမ်းဝှက်ပြည်ပြမှုတည်ဆောက်ရေးအဖွဲ့နဝတအစိုးရနဲ့အပြစ်ခတ်ရက်စဲမှုပြုလုပ်ခဲ့ပြီးအစိုးရရဲ့နေကြာဆောင်သို့မဟုတ်ပြည်သူ့စစ်အဖွဲ့အသွင်ပြောင်းရေးမူဝါဒကိုလက်ခံခဲ့တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ပအိုးအမျိုးသားအဖွဲ့ချုပ် PNO က2010နဲ့2015ရွေးကောက်ပွဲတွေမှာပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ပင်လောင်၊စီဆိုင်၊ဟိုပုံးမဲဆန္ဒနယ်တွေမှာအနိုင်ရရှိခဲ့ပါတယ
်။ချင်းမီနယ်ကလက်ရှိအစိုးရဝန်ကြီးခုနှစ်ဦးရွေးကောက်ပွဲပြန်လည်ရှင်ပြန်ရမှာနှစ်ဦးပဲပြန်လည်ရွေးကောက်ခံခဲ့ရပါတယ်။ပြန်လည်ရွေးခံခဲ့ရတဲ့သူတွေကလူမှုရေးဝန်ကြီးဒေါက်တာဘောင်းမောင်နဲ့စိုက်ပျိုးရေးဝန်ကြီးဦးပန်ထောင်တို့ဖြစ်ပါတယ်။အဲ့ဒီဝန်ကြီးတွေကကျန်းခံရေးကိုယ်စားလှယ်အနေနဲ့ကံပလတ်မြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေနှစ်နဲ့ထန်တလန်မြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေတိတုကနေဝင်ရောက်ရှင်ပြိုင်ခဲ့တာပါ။ရှုံးနေခဲ့တဲ့ဝန်ကြီးတွေကပြည်နယ်ဝန်ကြီးချုပ်ဦးအောင်ငိုင်း၊ဗဏ္ဍာရေးဝန်ကြီးဦးနန်းစမုံ၊တက်တော်ရေးရာဝန်ကြီးဦးကျော်ငိမ်း၊စီးပွားရေးဝန်ကြီးဦးရမန်နဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးစော်မင်းဦးတို့ဖြစ်ပါတယ
်။မန္တလေးတိုင်းရမဲသိန်းခရိုင်ကကြေးရွာတွေမှာပြည်ခိုင်ပြိုးပါတီကငွေပေးမဲဆွယ်စည်းရုံးနာနဲ့ပတ်သက်ပြီးရသကန်တွေကအမှန်ကိုပြောဖို့ကြောက်နေကြတယ်လို့ရမဲသိန်းခရိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်ပြိုင်ခဲ့တယ်ကိုစလဲလောင်းဦးတောင်းထွန်းကပြောပါရယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေသခံတွေကိုဒီကိစ္စကိုထုတ်ပြောဖို့တရွာချင်းအလိုက်စည်းရုံးနာတွေလှုပ်ဆောင်နေတယ်လို့ဦးတောင်းထွန်းကပြောပါရယ်။ပြည်ခိုင်ပြိုးပါတီကတရွာကိုချက်သိန်း1000နီးပါးပေးမယ်လို့ကြည်ပေးမဲဆွဲခဲ့တာဖြစ်ပြီးတော့မဲနိုင်ချိန်မှာတော့ငွေကြေးမပေးနိုင်လို့ကြေးရွာတွေကတိုင်ကြားတာတွေကနေတဆင်သိရှိပြီးတော့အခုလိုမျိုးစုံစမ်းနေတာလို့သူကပြောပါတယ်ငွေပေးမဲဆွဲတာနဲ့ပတ်သက်ပြီးတော့လက်ရှိအချိန်ထိတိုင်ကြားတာတွေမရှိသေးသလိုပြည်ခိုင်ပြိုးပါတီကလည်းငွေပေးမဲဆွဲတာတွေမလုပ်ဆောင်ခဲ့ဘူးလို့ရမဲသိန်းခရိုင်ကရွက်ကောက်ပွဲကော်မရှင်ကပြောပါတယ်ရမဲသိန်းခရိုင်မှာပြည်ခိုင်ပြိုးပါတီကမျိုးသားလွှတ်တော်ဥက္ခရာဦးခင်အောင်မြင့်နဲ့ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့ပြည်ခိုင်ပြိုးပါတီကလွှတ်တော်၃ရက်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပြတ်နဲ့အနိုင်ရရှိခဲ့ပါတယ်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးရေးအတွက်ချက်သိန်း100ထက်သုံးခဲ့တယ်လို့ယူဆရတဲ့ကိုစလဲလောင်းရှိရင်ရွေးကောက်ပွဲကော်မရှင်ထံတင်ရနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရွေးကောက်ပွဲဆိုင်ရာနယူးဘရီ84အရာမဲဆွယ်စည်းရုံးရာမှာကိုစလဲလောင်းတဦးအနေနဲ့သ တရာအထက်ပို့ပြီး30ခွင့်မပြူဘူးလို့ပြဋ္ဌာန်းထားပါတယ်ရွေးကောက်ပွဲရလဒ်တွေကိုကြီးညာပြီးရ30အတွင်းမှာသက်ဆိုင်ရာကိုယ်စားလှယ်တဦးစီးရင်စီက30ရှင်းနံကိုခရိုင်ကော်မရှင်စီကိုတင်ပြရမှာပါခရိုင်ကော်မရှင်ကဒီစီးရင်တွေကိုခရိုင်ရုံးမှာကထားမှာဖြစ်ပြီးတော့ကန့်ကွက်လိုတဲ့လူရှိရင်တကယ်ကုန်ကြစီးစီးရင်စရာအမှန်နဲ့တကွကန့်ကွက်နိုင်တယ်လို့ညွှန်ကြားရေးမှူးလမ်းမောင်ချုပ်ကပြောပါတယ
်ရွေးကောက်ပွဲပြီးနိုင်ရကိုယ်စားလှယ်လောင်းစီးရင်ထုတ်ပြန်ခဲ့တာကိုရရှိနေပြီဖြစ်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကန့်ကွက်လာတင်တဲ့နာတခုမှမရှိသေးဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးဆိုင်ကျော်သူကပြောပါတယ်ရွေးကောက်ပွဲဥပဒေအရကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့အနိုင်ရကိုယ်စားလှယ်ကတရားမျှတမှုမရှိဘူးဆိုရင်ရွေးကောက်တင်မြှောက်ခြင်းခံရတဲ့ကိုယ်စားလှယ်နာမည်ကြေညာပြီး55ရက်အတွင်းကော်မရှင်ကိုကန့်ကွက်လာတင်သွင်းနိုင်ပါတယ်ဒီလိုတင်သွင်းခွင့်ရှိသူတွေကရှင်ပြိုင်ဘက်ကိုယ်စားလှယ်ဒါမှမဟုတ်အဲ့ဒီကိုယ်စားလှယ်ကအခွင့်အာဏာလွှဲအပ်ထားသူနဲ့မဲဆန္ဒရှင်တွေဖြစ်ပါတယ်ကန့်ကွက်လာတင်ကြတဲ့အခါမှာလဲကန့်ကွက်တိုင်ကြားသူကငွေကျပ်5သိန်းသွင်းရမှာဖြစ်ပါတယ်အချက်အလက်သက်သေနဲ့တကွာတိုင်ကြားရမှာဖြစ်ပြီးတော့ကော်မရှင်ကခုံရုံးဖွဲ့စစ်ဆေးမှာဖြစ်တယ်လို့ဦးဆိုင်ကျော်သူကပြောပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပူတွဲယာယီဥက္ကဋ္ဌဦးထေဦးကတော့သူတို့ဌာနချုပ်အနေနဲ့ကိုယ်စားလှယ်လောင်းကန့်ကွက်လာတင်သွင်းဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်ရှင်
အခုတင်ဆက်ခဲ့တဲ့အစီအစဉ်ကိုတော့ Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းကနေရွေးကောက်ပွဲအထူးအစီအစဉ်တွေကိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာနေ့စဉ်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ9နာရီကနေ10နာရီထိ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပေးမယ်ဆိုရင်တော့ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုရန်နိုင်ကပြောပြမှာပါရှင
်စီးရီးယားနိုင်ငံက IS အကြမ်းဖက်ဖွဲ့တွေရဲ့ပြစ်မှတ်တွေကိုပြင်သစ်နိုင်ငံကဒီကနေ့ဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေပါတယ်ပါရီမြို့ကိုပြီးခဲ့တဲ့သတင်းဘက်ကအကြမ်းဖက်တိုက်ခိုက်ခံရတဲ့အတွက်လူပေါင်း129ယောက်ထပ်မံတေဆုံးရပြီးတဲ့နောက် IS အဖွဲ့ကသူတို့မျိုးတော်လို့ပြောထားတဲ့ record ကိုအချိန်တိုးမြင့်ပြီးတော့တိုက်ခိုက်ရတာဖြစ်ပါတယ်စစ်ဌာနချုပ်တခုနဲ့အဖွဲ့ဝင်တစ်စုဆောင်တဲ့နေရာတစ်ခုကိုပြစ်မှတ်ထားတဲ့ဒီကနေ့တိုက်ခိုက်မှုတွေကိုပြင်သစ်တိုက်လေရင်ဆယ်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ပြစ်ခတ်မှုတွေနဲ့ဘုံခွဲတိုက်ခိုက်မှုတွေကိုစီစဉ်တဲ့နေရာလို့ဆိုတဲ့စီးရီးယားကစစ်သွေးကြွတွေကိုညာတာထောက်ထားမနေပဲတိုက်ခိုက်သွားမယ်လို့ပြင်သစ်သမ္မတဖရန်ဆော့အော်လန်ကလည်းအခိုင်အမာပြောကြားထားပါတယ်ခင်ဗျာပြီးခဲ့တဲ့လကအီဂျစ်နိုင်ငံဆိုင်းနိုင်ကျုံးဆွယ်ပေါ်မှာလင်းပြတ်ကျသွားတာဟာအကြမ်းဖက်လို့ရဲ့ကြောင်ဖြစ်တယ်လို့လုံကျုံရုရှားလုံကျုံရေးဆိုင်ရာဌာနအကြီးအကဲကပြောလိုက်ပါတယ်။ဖောက်ခွဲပစ္စည်းတွေကိုအပျက်စီးတွေမှာရောက်လေမော်ကခီးဆောင်80ထဲမှာပါတွေ့ရတယ်လို့ဆိုပါတယ်။ဖောက်ခွဲမှုရဲ့လက်သည်ဘသူပဲဖြစ်ပါစေရှာဖွေပြပေးသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအခိုင်အမာပြောပြီးကျူးလွန်သူတွေကိုဖော်ထုတ်နိုင်ရေးရုရှားရဲ့မဟာမိတ်တွေအကူအညီပေးကြဖို့ကိုလည်းနှိုးဆော်လိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာမကြသေးခင်ကချင်းမပြီးသေးတဲ့ရွေးကောက်ပွဲတွေဟာနိုင်ငံသမိုင်းမှာကဏ္ဍသစ်တစ်ခုဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံကလူထုအားလုံးအတွက်လူခွင့်ရေးအခြေအနေတိုးတက်စေဖို့သက်ဆိုင်သူအားလုံးနဲ့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူ့ရဲ့တန်ဋိဌာန်ကိုလည်းထပ်ပြီးတော့အာမခံပြောဆိုခဲ့ပါတယ်လူထုကသူတို့ရဲ့ဆန္ဒကိုဖော်ထုတ်လိုက်ပြီးဖြစ်ပြီးအခုဆိုနောက်တောင်းပြန်လဲဖို့မရှိတော့ဘူးလို့တင်းလာနေကထုတ်ပြန်ချက်တစ်ခုထဲမှာမစ်ရန်ဟီလီကပြောထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ဆန်းစုကြည်ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရရှိခဲ့တဲ့အပေါ်မှာဂုဏ်ယူကြောင်းဥရောပကော်မရှင်ရဲ့အဖွဲ့ရဲ့ဒုဥက္ကဋ္ဌဖက်ဒရီကာမိုဂရီနီကပြောကြားလိုက်ပါတယ်ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့မစ်မိုဂရီနီက NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ကိုဒီကနေ့အင်္ဂါနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောကြားခဲ့တာဖြစ်တယ်လို့ EU ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မျိုးသားစည်းလုံးညီညွတ်ရေးနဲ့ပြန်လည်သိမ်းမြည်အတွက်ဒေါ်ဆန်းစုကြည်ပြောဆိုနေတာတွေကိုလည်းလက်ခံကြိုဆိုတယ်လို့ပြောထားပါတယ်ခင်ဗျာဖိလစ်ပိုင်ရဲ့ရေကြောင်းဆိုင်ရာလုံခြုံရေးမြင့်တင်ဖို့အတွက်အမေရိကန်ရဲ့ရေတပ်သင်္ဘောနှစ်ဆင့်ကိုလွှတ်ပေးမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာကြေညာလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်ဆူမမအင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်ကျမကတော့အင်ဂျင်နိုင်ပါရှင်VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုနားဆင်ကြကြတဲ့အတွက်ကမ္ဘာတစ်လောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။သောရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.